Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ခုနှစ်လွန်ဘာလ21ရက်စနေညဘက် VOA စီစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့ကိုရန်နိုင်တို့ပြောပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကမဲကျလက်တွေကိုဒီသားဆိုင်ရာတာဝန်ရှိသူတွေအတီးပြုတ်ထုတ်ပြန်လို့မရအောင်တားဆီးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့နဲ့သူရဲ့ Republican မဟာမိတ်တွေကအပြင်းထန်ကြိုးစားနေကြပါတယ်။နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကိုလက်မခံဘဲဥပဒေကြောင်းအရတရားစွဲဆိုတာတွေအရေးနိုင်နေချိန်မှာပဲအခုလိုဆက်ပြီးကြိုးစားနေကြတာပါ။အခန်းကဏ္ဍမတင်ရှားလာပေမဲ့သမ္မတရွေးကောက်တင်မြောက်တာမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဆန္ဒမဲတွေအတီးပြုတ်ထုတ်ပြန်တဲ့လုပ်ငန်းစဉ်ကိုတားဆီးဖို့ရည်ရွယ်တဲ့ကြိုးပမ်းချက်ဟာအခုချိန်ထိတော့အောင်မြင်မှုမရသေးပါဘူး။မကြသေးခင်ချက်တွေအတွင်း Republican တွေဘက်ကတရားစွဲဆိုချက်အများအပြားကိုတရားသူကြီးတွေကပယ်ချခဲ့ပြီးဖြစ်ပါတယ်။နောက်ဆုံးထွက်ထားတဲ့တရားရုံးစွန့်ပြတ်ချက်ကတော့ Georgia ပြည်နယ်မှာဂျာတာဘီနီကချမှတ်ခဲ့တာဖြစ်ပြီးအလားတူပယ်ချခံခဲ့ရတာပါ။ဆန္ဒမဲကြတဲ့တရားဝင်အတီးပြုတ်ထုတ်ပြန်တာကိုတားဆီးဖို့ကြိုးစားတဲ့တရားစွဲဆိုမှုတွေဟာအကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကကိုယ်စားလှယ်မဲတွေသမ္မတထရမ့်ကိုပေးလာအောင် Republican ထိန်းချုပ်တဲ့ပြည်နယ်လွှတ်တော်တွေကိုဖိအားပေးတိုက်တွန်းတဲ့သမ္မတထရမ့်မဲဆွယ်စည်းဝေးအဖွဲ့ရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဦးရီရေယာနဲ့နိုင်ငံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်။သမ္မတထရမ့်ဟာစုစုပေါင်းမဲအရေးအတွက်မှာရောသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲအရေးအတွက်မှာပါဒုသမ္မတဟောင်းဘိုင်ဒန်ကိုရှုံးနိမ့်ထားတာပါ။သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲစုစုပေါင်း938မဲမှာအနည်းဆုံး290ရတဲ့သမ္မတလောင်းကသမ္မတရွေးကောက်ပွဲကိုအနိုင်ရတာဖြစ်ပါတယ်။မီရှိဂန်ပြည်နယ်မှာသမ္မတရွေးကောက်ပွဲရက်လက်ပြောင်းသွားစီမဲဘယ်လိုအချက်အလက်မျိုးမှသူတို့မှမရှိဘူးလို့ပြည်နယ်လွှတ်တော်ခေါင်းဆောင်တွေကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့တောက်ကြံလေးကအင်ဂျီတော်မှာတွေ့ဆုံပြီးတဲ့နောက်အဲ့လိုပြောတာပါ။မီရှိဂန်ပြည်နယ်ရဲ့ကနဦးမဲရေတွက်မှုမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာတွေ့ထားရတာပါ။မီရှိဂန်ပြည်နယ်အထက်လွှတ်တော်လူများစုခေါင်းဆောင်မိုက်ရှော့ကီနဲ့အောက်လွှတ်တော်ဥက္ကဋ္ဌလီချက်ဖီလ်ဒိုကကျွန်တော်တို့ဟာလွှတ်တော်ခေါင်းဆောင်တွေဖြစ်တာနဲ့အမျှဥပဒေအတိုင်းလုပ်ဆောင်ပါမယ်။မီရှိဂန်ပြည်နယ်ကကိုယ်စားလှယ်မဲအရေးအတွက်နဲ့ပတ်သက်ပြီးပုံမှန်လှုပ်ထုံးလုပ်နည်းအတိုင်းလုပ်ဆောင်ပါမယ်လို့တောက်ကြံနေညနေပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။သူတို့နှိုးစလုံးက Republican အမတ်တွေဖြစ်ပါတယ်။မီရှိဂန်ရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေမယ့်အချက်လက်တစ်ခုခုရှိတယ်ဆိုတာမျိုးသိမထားသေးဘူးလို့လည်းပြောပါတယ်။လူမလာ3ရက်နေ့သမ္မတရွေးကောက်ပွဲမှာမစ္စတာဘိုင်ဒန်အနိုင်ရတယ်ဆိုတာကိုသမ္မတထရမ့်ကလက်မခံသေးပဲမဲမသမောင်မှုဆိုင်ရာမကင်မာတဲ့ဆွဲချက်တွေပေါ်အခြေခံပြီးတရားစွဲဆိုတာတွေဆက်လုပ်နေချိန်မှာပဲမီရှိဂန်ပြည်နယ်လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတထရမ့်တို့အင်ဂျီတော်မှာတွေ့ဆုံခဲ့ကြတာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာပြည်နယ်အုပ်ချုပ်ရေးမှူးနဲ့အတူရွေးကောက်ပွဲဆိုင်ရာပြည်နယ်ထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေကအတည်ပြုခဲ့ကြပါတယ်မဖြစ်မနေလို့ရတဲ့ဆန္ဒမဲတစ်ခုချင်းစီကိုလက်နဲ့ပြန်ရည်တွက်တာတောက်ကြံလေးကပြီးသွားပြီးတဲ့နောက်ရလက်ကိုအတီးပြုတ်ထုတ်ပြန်တာပါကျွန်တော်ဘဝတသက်တာလုံးအင်ဂျင်နီယာဖြစ်လုပ်ကင်ခဲ့တာနဲ့အမျှကိန်းကနန်းတွေဟာမလေးညာဘူးဆိုတဲ့စောင့်ဖို့ကိုကျွန်တော်လက်ကင်ထားပါတယ်ကျွန်တော်တို့ဒီနေ့ထုတ်ပြန်တဲ့ကိန်းကနန်းတွေမှန်ကန်တယ်ဆိုတာပြည်내အတွင်းဝန်အနေနဲ့ကျွန်တော်ယုံကြည်ပါတယ်လို့ Brett Raffensperger ကပြောပြီ
း The numbers reflect the verdict of the peopleNot a decision by the Secretary of State's office.
ကိန်းကနန်းတွေကလူကြီးရဲ့ဆုံးဖြတ်ချက်ကိုထင်ရှားနေပါတယ်။ပြည်내အတွင်းဝင်ရုံးဒါမှမဟုတ်တရားရုံးတွေဒါမှမဟုတ်မဲဆွယ်စည်းဝေးတွေတစ်ဖွဲ့ဖွဲ့ကဆုံးဖြတ်တာမဟုတ်ပါဘူးလို့ပြည်내အတွင်းဝင် Brett Raffensperger ကအတ္တလန္တာမြို့မှာတောက်ကြံလေးကလုပ်တဲ့လင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ပြည်내အုပ်ချုပ်ရေးမှူး Brian Kemp ကလည်းသူအနေနဲ့ဥပဒေအရရွေးကောက်ပွဲရက်လက်ကိုတရားဝင်တည်ပြုပေးဖို့လိုအပ်တယ်လို့တောက်ကြံလေးနှောင်းပိုင်းသတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်။ပြည်내အတွင်းဝန် reference ပါကြဟာသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးဂျော်ဂျီယာကိုယ်စားလှယ်မဲတွေကိုကျွန်တော်တို့သမ္မတလောင်းအနိုင်မရတဲ့အတွက်တခြား Republican တွေလိုပဲကျွန်တော်စိတ်ပြတ်ပါတယ်လို့ပြောပါတယ်။ဂျော်ဂျီယာပြည်내မှာမဲမသမောင်မှုတွေဖြစ်ခဲ့တဲ့ဆိုပြီးသမ္မတထရမ့်ကအထောက်အထားမရှိဘဲဆွဆွဲပြောဆိုထားပါတယ်။ဆက်မှုထိပ်သီးနဲ့စီးပွားရေးထွန်းသစ္စာနိုင်ငံတွေရဲ့ G20 ထိပ်သီးအစည်းအဝေးကိုဒီကနေ့စနေနေ့နဲ့တနင်္ဂနွေနေ့တွေမှာ online ကတဆင့်ကျင်းပမှာဖြစ်ပြီး Saudi Arabia နိုင်ငံကကမ္ဘာကထပြုကြီးမှုမှာဖြစ်ပါတယ်။ဒီလအစောပိုင်းမှာသမ္မတရွေးကောက်ပွဲရှုံးနိမ့်ထားခြင်းကလေးကလူတွေနဲ့မတွေ့ဘဲနေခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ဒီအစည်းအဝေးကို၂ရက်စလုံးတက်မယ်လို့ခန့်မှန်းထားကြောင်းသမ္မတအင်ပီရိုကပြောပါတယ်။ COVID-19 ကာယရောဂါကြောင့်ရောက်နေခြင်းဖြစ်တာကြောင့် G20 ထိပ်သီးအစည်းအဝေးကိုအွန်လိုင်းကနေပထမဆုံးကျင်းပတာပါ။ ကမ္ဘာစီးပွားရေးအပေါ်ကိုရိုနာဗိုင်းရပ်စ်ရဲ့သက်ရောက်မှုအကြောင်းနဲ့စီးပွားရေးပြန်လည်ထူပြီးတိုးတက်လာစေဖို့အားပေးကြကံရည်နည်းလမ်းတွေကိုထိပ်သီးစည်းဝေးတက်ရောက်သူတွေသုံးသပ်ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့လေဆန္ဒရှင်သမားဂျမောခါရှောဂီအသက်ခံခဲ့ရတဲ့ဖြစ်ရနဲ့ပတ်သက်ပြီးဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆော်လမန်ကိုအစည်းအဝေးတက်တဲ့ကမ္ဘာကောင်းဆောင်တချို့ကထိတ်တိုက်ပြောဆိုနိုင်ခြင်းရှိတယ်လို့လေ့လာသူတွေကပြောပါတယ်။ခါရှောဂီကိုဆော်ဒီထောက်လှမ်းရေးတွေကတူရကီနိုင်ငံမှာတပ်ပစ်ခဲ့တယ်လို့သတ်မှတ်ထားကြတာပါ။ G20 အဖွဲ့ဝင်နိုင်ငံတွေထဲမှာအမေရိကန်နဲ့ဥရောပသမဂ္ဂအပြင်တရုတ်၊အိန္ဒိယ၊အင်ဒိုနီးရှား၊ဂျပန်၊တောင်ကိုရီးယား၊တောင်အာဖရိကစတဲ့နိုင်ငံတွေပါဝင်ပါတယ်။ကမ္ဘာစီးပွားရေးရဲ့80ရာခိုင်နှုန်းပတ်ဝန်းကျင်ကမ္ဘာလူဦးရေရဲ့3ပုံ2ပုံနိုင်ငံတကာကုန်သွယ်ရေးရဲ့4ပုံ3ပုံကို G20 အဖွဲ့ကကူစားပြုတယ်လို့ဒီအဖွဲ့ရဲ့ website မှာဖော်ပြထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 6833ညဘိုင်းဒိုမီတာ32kHz 6383ညလိုက်ဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့သားအကြီးဆုံးဖြစ်တဲ့ဒေါနယ်ထရမ့်ဂျူနီယာဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ပြောကြရပုဂ္ဂိုလ်ကပြောလိုက်ပါတယ်။ Trump Jr. ဟာအခုသတင်းမှအစောပိုင်းကဗိုင်းရပ်စ်ကူးစက်ခံထားရတာဖြစ်ပြီးရောဂါလက္ခဏာလုံးဝပြသခြင်းမရှိဘူးလို့သူ့ရဲ့ပြောခွင့်ရကပြောပါတယ်။အခုလောလောဆယ်မှာတော့ Trump Jr. ဟာ COVID-19 ရောဂါအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းလိုင်းနာလှုပ်ဆောင်နေတယ်လို့ပြောပါတယ်။နိုင်ငံတော်ကဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေချိန်မှာပဲ Trump Jr. ဟာသမ္မတ Trump မိသားစုတွေထဲမှာနောက်ဆုံးကူးစက်ခံရသူဖြစ်ပါတယ်။ပြည်ကအော်တိုဘာလာတုန်းကတော့သမ္မတ Trump သမ္မတကတော့ Melania Trump နဲ့သူတို့ရဲ့သားဖြစ်သူ Baron တို့ COVID-19 ရောဂါကူးစက်ခံခဲ့ရပြီးတော့အခုခါမှာတော့ပြန်ပြီးတော့နေကောင်းနေပြီဖြစ်ပါတယ်။ Trump Jr. ရဲ့ရည်သားဖြစ်သူကတော့ပြီးခဲ့တဲ့ဇူလိုင်လမှာ virus ကူးစက်ခံခဲ့ရတာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံတော် virus ကူးစက်မှုတွေပြန်မြင့်တက်လာနေတာဖြစ်ပြီးတော့နေ့စဉ်ကူးစက်မှုတွေလည်းတရပြီးတရခဏခဏဆန်းကျင်တင်ခဲ့ပြီးတော့ကျော်တော်ရင်းနေကတော့ကူးစက်သူဟာ38,800နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစံချိန်တင်ခဲ့ပါတယ်။အမေရိကန်နိုင်ငံတော်မှာရောဂါကူးစက်သူဦးရေဟာအခုဆိုရင်စံတသန်းနီးပါးဖြစ်လာနေပြီလို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။အမေရိကန်ဟာကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုများဆုံးနိုင်ငံဖြစ်ပြီးတော့သေဆုံးသူဦးရေကတော့2သိန်းခွဲကျော်သွားပြီဖြစ်ပါတယ်။ကယ်ဖိုးနီးယားပြည်နယ်မှာတော့ virus ကူးစက်မှုတွေမပြတ်နိုင်အောင်ဒီနေ့စနေနေ့ညကစပြီးည10နာရီကနေမနက်9နာရီထိပြင်မထွက်ရအမိန့်ထုတ်ပြန်သွားမှာဖြစ်ပြီးတော့ပြည်နယ်မှာရှိတဲ့ခရိုင်58ခုထဲက40ခုပါဝင်တယ်လို့ပြောပါတယ်ခင်ဗျာ။ဂျပန်နိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ2418ယောက်ရှိပြီးတော့300ဆက်လိုက်နေစဉ်ကူးစက်မှုတွေစံချိန်တင်ခဲ့တာကြောင့်ဂျပန်ဆိုရကစီးပွားရေးမထိခိုက်ရအောင်ခီးသွားပြီးအပြင်မှာစားတောက်တာတွေလုပ်ဖို့အားပေးတဲ့ Go to season ကိုပြန်ပြီးတော့လျှော့ချလာနေပါတယ်။ဗိုင်းရပ်စ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ဂျပန်ဆိုရရဲ့ဆွေးနွေးပွဲအတွက်မှာဝင်းကျုပ်ဆူဂါကအဲ့လိုဆုံးဖြတ်ခဲ့တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်အထူးသတိထားယူဆိုင်ဖို့လိုပြီးအဲ့ကူးစက်မှုတွေအစိုးဆုံးဖြစ်တဲ့နေရာတွေမှာခီးသွားတဲ့သူတွေကိုဈေးလျှော့ပေးတဲ့အစီအစဉ်တွေကိုဆက်ပြီးတော့မပေးတော့သလိုစားတောက်ဆိုင်တွေမှာဈေးလျှော့ပေးတာကိုလည်းခိတ္တရက်ဆိုင်သွားမှာဖြစ်တယ်လို့ပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ386ယောက်ရှိတာကြောင့်အာဏာပိုင်တွေဘက်ကတယောက်နဲ့တယောက်ခက်ခွာခွာနေဖို့ကန့်သတ်မှုတွေကိုပိုပြီးတော့တင်းကြပ်လာနိုင်ပွဲရှိပါတယ်။အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ3000ကျော်နဲ့သေဆုံးသူ503ယောက်ရှိသွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ46,000ကျော်ရှိပြီးမြို့တော်ဒေလီမှာတော့ကူးစက်မှုတွေကစိုးရိမ်စရာအနေအထားဖြစ်နေပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်သေဆုံးသူ964ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ယောဂါကူးစက်ခံသူ9သန်းကျော်နဲ့သေဆုံးသူ3,000ကျော်ရှိပြီးဂေါမာယောဂါကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်အောင်စုနဲ့ထိုင်ဝမ်ကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဖို့အတွက်၅နှစ်ကြာသဘောတူညီချက်တရက်ကိုတောက်ကြနေကဝါရှင်တန်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်စေဖို့အတွက်နှစ်စဉ်နှစ်နိုင်ငံစီးပွားရေးတာယာဝါပြောစီမဲ့အကျိုးတူဆွေးနွေးပွဲကိုဖန်တီးဖို့အတွက်အခုလိုသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။ဝါရှင်တန်မှာလုပ်တဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းကုန်ကျန်းထောက်ပံ့မှုယင်းနှိမ့်နှံ့မှုတွေကိုစောင့်ကြည့်စစ်ဆေးဖို့နဲ့ပြည်နယ်သုံးပြုနိုင်တဲ့စွမ်းအင်စားရကိစ္စရပ်တွေပါဝင်ပါတယ်။နာဂတ်စီးပွားရေးတာယာဝါပြောမှုအကျိုးတူဆွေးနွေးပွဲဟာအမေရိကန်နဲ့ထိုင်ဝမ်ကြားစီးပွားရေးဆက်ဆံမှုအားကောင်းလာစေဖို့အတွက်အထောက်အကူဖြစ်စေမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောပါတယ်။အမ မေဂန်မကကိုယ်စားလှယ်အဖွဲ့ကတော့အမေရိကန်နိုင်ငံရေးဝန်ကြီးဌာနစီးပွားရေးဖွံ့ဖြိုးမှုစွမ်းအင်နဲ့သဘောပတ်ဝန်းကျင်ဆိုင်ရာဌာနအမြဲတမ်းတွန်းမကီးခရက်ကဦးဆောင်ပြီးတော့ထိုင်ဝမ်ဘက်ကတော့အစိုးရအဖွဲ့ဝန်ကြီးဂျွန်ဒိုင်းကဦးဆောင်တာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးရစီးရင်ရတော့ပြီးခဲ့တဲ့2019ခုနှစ်အတွင်းအမေရိကန်နဲ့ထိုင်ဝမ်ကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ 103.9 ဘီလီယံတန်ဖိုးရှိတယ်လို့ပြောပါတယ်။ဒါပြင်ဒေါ်နယ်ထရမ့်အစိုးရလက်ထက်မှာအမေရိကန်ကထိုင်ဝမ်ကိုပို့ပြီးတော့ခင့်မိတဲ့စစ်လက်နက်တွေကိုရောင်းချခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်နိုင်ငံဘန်ကောက်မြို့မှာတော့ဒီနေ့မှအထက်တန်းကျောင်းသားတွေကအစိုးရကိုဆန္ဒပြခဲ့ကြပြီးပညာရေးပြည်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပါတယ်။အထက်တန်းကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲကိုလူထောင်ပေါင်းများစွာပါဝင်ခဲ့ပြီးတော့အစိုးရနှုတ်ထွက်ပေးဖို့နဲ့ဘရင်စနစ်ရဲ့အာဏာထိန်းချုပ်ဖို့တွေကိုလည်းတောင်းဆိုခဲ့ကြပါတယ်။ထိုင်ရတဲ့ဖွဲ့အနေနဲ့ဆန္ဒပြတဲ့သူတွေကိုဥရီအလုံးအသုံးပြုပြီးရေးယူသွားမှာဖြစ်တယ်လို့ထိုင်ဝန်ကြီးချုပ်ပရယုတ်ကပြီးခဲ့တဲ့ကြာသပတေးနေ့ကပြောဆိုလိုက်ပြီးတဲ့နောက်ဒါဟာပထမဆုံးအကြိမ်ဆန္ဒပြကြတာဖြစ်ပါတယ်။ဆန္ဒပြကြောင်းသားတွေကဆယ်ကျော်သက်အရွယ်ကြောင်းသားကောင်းဆောင်တို့ကိုတော့ပြီးခဲ့တဲ့ဆန္ဒပြပွဲနဲ့ပတ်သက်တဲ့ဆွေးချက်တွေနဲ့မနေ့တောက်ကြနေ့ကခေါ်ယူစစ်ဆေးမေးမြန်းခဲ့ပေမဲ့စူးစမ်းတဲ့ကြောင်းသားအုပ်စုတွေကဆန္ဒပြပွဲတွေဆက်လုပ်သွားနိုင်ရည်ရှိတယ်လို့ထိုင်ရတဲ့ဖွဲ့ကပြောပါတယ်။ဒီရဲဇူလိုင်လကစပြီးတော့ဖြစ်လာခဲ့တဲ့ဒီဆန္ဒပြပွဲတွေအတွက်မှာဆန္ဒပြတဲ့သူတွေကဘွန်ကြီးချုပ် project ချမ်းဟိုချားရာထူးကနေနှုတ်ထွက်ပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေအသစ်ရေးဆွဲဖို့နဲ့ဘရင်မဟာဝဇိရလောင်ကောင်းရဲ့ဩဇာအာဏာကိုထိန်းချုပ်တဲ့ပြည်တွင်ပြောင်းလဲမှုတွေလုပ်ဖို့အချက်၃ချက်ကိုအဓိကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည7:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာသမ္မတနဲ့စီရေးပြည်ပကဖြစ်နေစေမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကနေ NLD အစိုးရသမ္မတတို့နဲ့တပြည်လုံးအတိုင်းအတာပြည်ခရစေးငင်းချရေးလုပ်ငန်းတွေဖော်ဆောင်ဖို့တွေ့ဆုံဆွေးနွေးဖို့မျှော်လင့်နေတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါမကြာသိမီကကျင်းပပြည်စည်းခဲ့တဲ့2020ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကနေတပြည်လုံးအတိုင်းအတာအောင်မြင်ခဲ့မှုအပေါ်ကြိုဆိုကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ကနိုဝင်ဘာလ20ရက်ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာခဲ့ပါတယ်။အထူးသဖြင့်အစိုးရနဲ့သမ္မတတို့ရဲ့ပြုသဘောဆောင်တဲ့ထုတ်ပြန်ချက်ကိုကြိုဆိုကြောင်းမြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ရဲ့ပြောခွင့်ရပုံမှုစာအကျော်ကခုလိုပြောပါတယ
်။ဒီလိုညမဟာမိတ်တုံးဖွဲ့ဘုနာ online ပေါ်မှာဒီလိုလိုက်တယ်ဒီလက်ရှိတပ်ပေရောဆိုရပေရောဒီအချင်းချင်းနဲ့ပတ်သက်မှာဒီတကယ်ချက်ထုတ်ထားတာပေါ့နော်တို့ရဲ့အချင်းချင်းပေါ်ထုတ်ပြန်ချက်အတူတူထားဖို့ကျွန်တော်အပြုတော်အဒီနဲ့ချပြင်းတယ်ပေါ့နော်အချင်းချင်းရဲ့အတူတူဆောင်တယ်လို့အလမီမီနဲ့ထုတ်ပြန်ချက်ကိုကျွန်တော်ချုပ်ဆိုတယ
်ဒီကောက်ပွဲမှာအများစုနဲ့နိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးရွေးကောက်ပွဲမှာပါဝင်ခဲ့ကြတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့လက်တွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလ12ရက်နေ့မှာကမ်းလှမ်းခဲ့ပါတယ်။ဗလာတူသမ္မတကနေနိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့ပြည်ခတ်တန်ခိုင်မှုရက်စဲရေးနဲ့သာဝရငြိမ်းချမ်းရေးအတွက်ထုတ်ပြန်ချက်နဲ့သူချက်မှန်ပြင်ဆင်ဖွဲ့စည်းတာဝန်ပေးအပ်လိုက်တဲ့ဆွေးနွေးမှုကော်မတီကိုငြိမ်းချမ်းရေးနဲ့အပြည့်အရေးအတွက်အပြုတော်ဆောင်တဲ့ခြေလှမ်းဖြစ်ကြိုဆိုကြောင်းညီနောင်သုံးဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ကတော့အစိုးရတမတော်တို့နဲ့တွေ့ဆုံဆွေးနွေးမှုမျှော်လင့်နေတယ်လို့ဘူမှုသာအကျော်ကပြောပါတယ်
။တရားအစိုးရပြည်ရှိဒီကဏ္ဍလို့ရှိရင်အဲ့ဒီလိုတက်တော့ညီနောင်ဒီ SNDC တဲ့ပေါ့ဒီလိုဖွဲ့လာဒီ FNC ရဲ့ဥဆောင်မှုနဲ့သူဒီလုပ်ငန်းကိုအောင်မြင်ဖို့တဲ့ပေါ့နော်ကျွန်တော်တုံးဖွဲ့နေတယ်ချက်ပြမစနေပွဲပြုလုပ်တော့ပေါ့
ပနာမတိရသဘောတူညီချက်လက်မှတ်ရေးဆွဲမယ်ဆိုရင်မြောက်ပိုင်းမှာမိတ်ဖွဲ့နဲ့အတူလက်မှတ်ရေးဆွဲသွားမှာဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေကိုတော့ UWSA ဝါသဖွဲ့ဥဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FNCC ဖွဲ့ဝင်9ဖွဲ့လုံးနဲ့အတူလှုပ်ဆောင်သွားမယ်လို့ဆိုပါတယ်မြောက်ပိုင်းညောင်3ဖွဲ့ဖြစ်တဲ့တမ်းမလောင်သဖွဲ့ DNL ရခိုင်လက်နက်ကန် AA နဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်သမတော် MNCAA ကုကဖွဲ့တို့ဟာတမတော်နဲ့စစ်ရေးသိမ်းမှမှရှိနေတဲ့အဖွဲ့တွေဖြစ်ကြပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတမတော်ရောမြောက်ပိုင်းညောင်3ဖွဲ့ကပါပြည်ရကြောင်းကြီးညာထားပေမဲ့ DNL တမ်းမလောင်သဖွဲ့ AIU ကချင်လွတ်လပ်ရေးဖွဲ့တို့နဲ့ဇေယျပိုင်းတိုက်ပွဲဖြစ်ပွားတာရှိခဲ့ပေမဲ့အရင်ကထက်လျော့ပါလာတယ်လို့ဘူမှုတိုက်ကျော်ကပြောပါတယ်။တမရော်အနေနဲ့ကတော့မြန်မာအစိုးရနဲ့ NCA တနိုင်ငံလုံးပြည်ခကြဆက်ရေးသဘောတူညီချက်ကိုလက်မှတ်ရေးသူပြည်သားလက်နက်ကန်အဖွဲ့တွေနဲ့ရောမဆိုးရသေးတဲ့ဖွဲ့စဉ်နဲ့ပါငြိမ်းချမ်းရေးရအောင်ကြိုးပမ်းသွားဖို့အမြဲတမ်းကော်မတီတစ်ခုကိုဖွဲ့စည်းခဲ့တာလို့တမရော်ဘက်က VOA ကိုပြောဆိုခဲ့ပါတယ် စစ်ရေးသိမ်းမှလည်းရခိုင်ပြည်နယ်ဘက်မှလည်းအေးအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားဒီရက်ပိုင်းတွေတွင်တိုက်ပွဲတွေရပ်တန့်နေပါတယ်အေးရခိုင်လက်နက်ကိုင်ဖွဲ့အနေနဲ့နိုဝင်ဘာလကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာ NLD ပါတီကနေထပ်မံအနိုင်ရတဲ့အပေါ်မှာချီးကျူးဂုဏ်ပြုကြောင်း၎င်းတို့ဖမ်းဆီးထိန်းသိမ်းထားတဲ့တန်ကုန်းမြို့နယ်က NLD ပါတီဝင်၃ဦးကိုမြေတိတ်နှိမ့်ဆက်ခြင်းမရှိဘဲကောင်းမွန်စွာထိန်းသိမ်းလာပြီးနှုတ်နှစ်ဖက်ညှိနှိုင်းအဆင်ပြေပြီးအပြန်အလှန်နားလည်မှုရှိတဲ့အချိန်လေးမှာအများဆုံးပြန်လွတ်ပေးမယ်လို့အေဘက်ကနိုဝင်ဘာ23ရက်နေ့ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာမရေရာတဲ့ဆွတ်ဆွဲချက်တွေနဲ့ထောင်သွင်းအချင်းချခံရတဲ့ရခိုင်ဒေသခံတိုင်းရင်းသားတွေနဲ့ရခိုင်နိုင်ငံရေးသမားတွေမတရားဖမ်းဆီးခြင်းခံရတဲ့ ULA အဖွဲ့ဝင်ဆွေမျိုးသားချင်းတွေငြိမ်းချမ်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့မြန်မာပြည်နှံ့ကတက္ကသိုလ်ကျောင်းသားတွေကိုချွင်းချက်မရှိအများဆုံးပြန်လည်လွှတ်ပေးဖို့ကိုလည်းအလေးနဲ့တောင်းဆိုထားကြောင်း AA အဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
ဆယ်ရွေးကောက်ပွဲမှာ NLD ပါတီရဲ့အနိုင်ရမှု AA တိုင်းရင်းသားလက်နက်ကိုင်တပ်ကချီးကျူးဂုဏ်ပြုတယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ဟာအပြုသဘောဆောင်တဲ့သဘောထားအဖြစ် NLD ပါတီဘက်ကပြောဆိုလိုက်ပေမဲ့ AA ရဲ့ထုတ်ပြန်ချက်ပါရခိုင်ဒေသကဖမ်းဆီးခံနေပြန်လွတ်ပေးရင် NLD ပါတီကိုတောင်းဆိုမှုတွေကိုတော့ညှင်းပယ်လိုက်ပါတယ် NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကိုကျမစုမုံကဆက်သွယ်မေးမြန်းထားပါတယ်NLD အစိုးရအနေနဲ့ဒီမိုကရေစီရဲ့အနစ်သာရနဲ့တရားမျှတတဲ့စစ်မှန်တဲ့ပြည်ထောင်စုကိုပုံဖော်ထူးဆင်းနိုင်လိမ့်မယ်လို့ AA ဘက်ကမျှော်လင့်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။အခုလိုမျိုး AA တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရဲ့ NLD ပါတီပေါ်မှာထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကအပြုသဘောဆောင်တဲ့ထုတ်ပြန်ချက်ဖြစ်ရှုမြင်ပါတယ်။
အဖြစ်သာတော့ရခိုင်သားများနဲ့မတူဘဲနဲ့အတုံးတုံးနေရာသာနိုင်ငံကြီးအရာနဲ့ပုံပြီးတော့လက်ခံနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ။နောက်ကျွန်တော်တို့2020ထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေသူတို့ကဒါဒီကျိုးစိုးလက်ခံတဲ့ပုံတွေ့ရှိရတဲ့အတွက်အပြုသဘောဆောင်တယ်လို့ကျွန်တော်တို့သတ်ပါတယ်။နောက်ကျွန်တော်တို့သူတို့ရဲ့ဒီအေးရထုတ်ပြန်ချက်မှာကြတော့အဓိကအားဖြင့်တဲ့သူဆုံးဆွေးနွေးပြီးတော့ဒီနိုင်ငံရဲ့လက်ထက်ပေါ်မူတည်ပြီးတော့ကျွန်တော်တို့ဖန်တီထားတဲ့ကျွန်တော်ရဲ့အဖွဲ့ချုပ်ကိုယ်စားလှယ်နှောင်းတုံးကိုပြန်ပြီးလုပ်ပြပါမယ်ဆိုတာပါပါတယ်ဒီကိုယ်စားလှယ်နှောင်းတုံးကိုလည်းပြန်မှတ်ဆက်ချင်းမရှိဘူးကောင်းမွန်လာထားတယ်ဆိုတာသိရတဲ့အတွက်ကျွန်တော်တို့ဝန်ထားပါတယ်ကျွန်တော်ရဲ့ပေါ်လာရတဲ့ချက်ကတော့ဒီညာလက်ရှိမှာကျန်းဖက်အဖွဲ့ကြီးကြီးပညာထားထားရတဲ့အဖွဲ့ဖြစ်ပါလေကျွန်တော်တို့ကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့အတွက်အကြံပေးအဖွဲ့ကြီးဖြစ်ပညာထားရတဲ့အဖွဲ့ကြီးရဲ့ဥပဒေအရနော်ညီနိုင်ချင်းတွေကရှိပါဟုတ်ကဲ့အဲညီနိုင်ချင်းတွေရှိတဲ့အစိုးရငြိမ်းချမ်းရေးဆောင်ရွက်နေပြီများနောက်ပြီးတော့တမရလို့မယ်သူတို့ရဲ့ပေါ်တာကိုကျွန်တော်တို့ညီနိုင်စီလျာမှာဖြစ်ပါလေ
အေးဘက်ကနေ NLD အနေနဲ့အမျိုးသားရင်ညာစီရင်ကိုနှုတ်အားဖြင့်ပြောဆိုနေတာမဟုတ်ပဲလက်တွေအားဖြင့်အကောင့်ထည့်ဖို့တက်တည်ပြရမယ့်အချိန်ကာလဖြစ်တယ်လို့ပြောဆိုထားသလိုအေးဘက်ကလည်းအမျိုးသားရင်ညာစီရင်နဲ့ငြိမ်းချမ်းရေးကိုထောက်ရှုပြီးတော့မေတ္တာတရားကိုမေတ္တာတရားနဲ့တုံ့ပြန်ရန်အစဉ်သင့်ဖြစ်နေပါတယ်လို့ထည့်သွင်းထားပါတယ်ဒီလိုငြိမ်းချမ်းရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုအရှိန်မြင့်ဆောင်ရွက်ခြင်းအပြင်ငြိမ်းချမ်းရေးတိုးတက်လာစေမယ့်လမ်းစာအဖြစ်လည်း NLD ပါတီဘက်ကသဘောထားဒေါက်တာမျိုးညွန့်ကဆက်ပြောပါတယ်
မဟာမိတ်တုံးပွင့်ရဲ့ကျညာချက်အတိုင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးစည်းဝေးကြီးကိုအရှိန်မြင့်တောင်းရလာလေဆိုရင်သူကအကြံဖက်အခွင့်အရေးဖြစ်တာလည်းလုံးဝပါနိုင်ပါလေငြိမ်းချမ်းရေးဖြစ်ပြီးတိုးတက်လာတဲ့အရာသူတို့တောင်းဆိုထားတဲ့ဒီပုံကုန်များလုံးဝရေးဟာလေသူကပဲကတောင်းရလာနိုင်ပဲချိန်မီရှိပါတယ်လို့ကျွန်တော်တို့ကပြောချင်ပါတယ်
NLD ပါတီဝင်သုံးဦးလုံးဝရေး NLD ပါတီတာဝန်ရှိတဲ့သူတွေတောင်းဆိုနေတာနဲ့အတူNLD ဆိုရကနေပုံမှန်မျိုးမျိုးတက်ပြီးတော့ဖမ်းထားတဲ့ရခိုင်ပြည်သူတွေရခိုင်နိုင်ငံရေးကျင်းသားတွေနောက် ULA အဖွဲ့ရဲ့ဆွေမျိုးတွေနောက်ငြိမ်းချမ်းရေးအတွက်တောင်းဆိုဆန္ဒပြလို့ဖမ်းဆီးခံထားရတဲ့တက္ကသိုလ်ကျောင်းသားတွေကိုလူသားချင်းစာနာစိတ်နဲ့ချွင်းချက်မရှိအ мян ဆုံးလွှတ်ပေးပါလို့ AA လက်နက်ကိုင်အဖွဲ့ကထုတ်ပြန်ချက်ထက်အဓိကတောင်းဆိုထားတာပါဒီပုံမှန်တော့ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကအခုလိုတုံ့ပြန်ပါတယ
်ဖမ်းဆီးတဲ့ဆိုတာငါဥရင်းနဲ့ဖမ်းဆီးခြင်းဟုတ်ပါဘူးနော်လက်ရှိဒီလဲဥပဒေရန်ရန်နဲ့ဒီတော့ရဲ့အတွက်ကျွန်တော်ဖန်ပြီးတယ်တရားရုံးမှာကျွန်တော်ရှိနေရှိရမ်းရမ်းနဲ့ခုခံချိတာမရှိတယ်။ရာဒီရဲ့အပြင်တော့တရားအရာအဖြစ်ရှိတယ်လို့ယူဆတဲ့အတွက်ဒီပြည်ထဲ။ဒါတို့ကျွန်တော်ဒီဖန်ပြီးခံထားရတယ်။တော့ကျွန်တော်လက်တော်ကိုယ်စားလက်ရာနဲ့အဲ့လိုမျိုးရှိသေးလို့ဆို ပြောကြတယ်
မြူသားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့အစိုးရတည်လွှတ်တော်ခင်းချင်းတည်တည်မစတင်ခင်မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်ရေးကြိုးပမ်းဆောင်ရွက်တဲ့နယ်လို့အေအေကတိုက်တွန်းထားသလိုရွေးကောက်ပွဲတွေပြန်ကျင်းပပေးဖို့အေအေရဲ့ကမ်းလှမ်းချက်ကိုတက်မတော်ဘက်ကအပြုသဘောဆောင်လက်ခံကြိုးဆိုတဲ့အပေါ်မှာလည်းငြင်းငြင်းရေးအတွက်အလားအလာကောင်းတဲ့လမ်းစာအဖြစ်ရှုမြင်ကြောင်းလည်းအေအေရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်ကျွန်မစီမံပါရှင
်ဒီဝိမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမားရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hirun Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါအိန္ဒိယနယ်စပ်ကတောင်ပူတွေနဲ့ဒေသခံတွေဟာနယ်စပ်ကိတ်ပေးလိုက်တဲ့ကြံကိုအလူးလဲခံစားနေရပါတယ်။ဒီဆောင်မကိုမုံရွာကိစ္စကအဲဒီတာဖွဲ့ကရေးသားထားတာဖြစ်ပြီးတော့ကိုကျော်ဝေဖြိုးကဆက်လက်ပြောပြပေးသွားမှာပါ။
နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကဒေသခံတွေဟာသူတို့ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုအိန္ဒိယနိုင်ငံကိုရောင်းချရင်းအသက်မွေးကြတာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်အိန္ဒိယမြန်မာနယ်စပ်ဂိတ်တွေပိတ်လည်ရတဲ့အတွက်သူတို့ရဲ့အဓိကဝင်ငွေလမ်းပျောက်ဆုံးသွားခဲ့ပါတယ်။နာဂဒေသမှာ COVID-19 ရောဂါမရှိသေးပေမဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံမှာ COVID-19 မှုတွေအဆမတန်ပြင်းထန်နေပါတယ်။American ဘီးရင်ကိုဗစ်ရောဂါကူးစက်မှုဒုတိယအများဆုံးရှိနေတဲ့အိန္ဒိယမှာရောဂါကြောင့်သေဆုံးသူဦးရေလဲတောင်းနဲ့ချီရှိနေပါတယ်။နာဂဒေတာမှာလဟဲလေရှိနဲ့နန်ယွန်းစတဲ့မြို့နယ်ကြီး၃ခုရှိနေပြီးအဓိကအဖြစ်စိုက်ပျိုးရေးကိုပဲအားကိုးအားထားပြုနေရတာပါ။ဒီအခြေအနေတွေကြောင့်နာဂဒေတာတည်နံထွက်ကုန်တွေဟာဝယ်လက်ပြောက်သွားပြီးဒေတာကန်တောင်သူတွေအထိနာသွားတယ်လို့ဆိုပါတယ်။ပန်ဆောင်မြို့နယ်ဝထန်းကြီးရောဟာအရင်ကဘိန်းဆိုင်ပြုံးမှုတွေအများအပြားရှိခဲ့ပေမဲ့လက်ရှိမှာတော့အာလာဂျီကိုဘိန်းအစာတိုးတပွဲစိုက်ပျိုးလာခဲ့ပါတယ်။ကိုကန်းချန်းကအာလာဂျီ3ဧကစိုက်ပျိုးထားတဲ့တောင်သူတူပါ။အာ
လာဂျီကအပြင်မှာလည်းတော်တော်ရှိတယ်။ကျွန်တော်တို့ကတော့ဒီမှာတော့တော်တော်များများနဲ့ရောင်းရတာ
မဟုတ်ဘူး။အာလာဂျီကဘယ်မှဝယ်တာမဟုတ်ဘူး။တမှုလိုတနိုင်းတော့လည်းရောင်းလို့ရတာမဟုတ်ဘူး။အိန္ဒိယတနိုင်းမှန်ပဲဝယ်တာဗျ။အဓိကစားလို့အိမ်သုံးဖို့လိုအပ်တာတွေဘယ်လိုဝယ်ရမလဲတော့မသိတော့ဘူးဗျာ။ဟာလာဂျီတွေပေးပြီးစားဝယ်လို့ရတာမဟုတ်ဘူးလေ။
နန်ယွန်းဘက်မှာလည်းအိန္ဒိယဘက်ကအဝယ်များတဲ့ချင်းမောင်ဖာလာနဲ့ဂျင်းလိုစိုက်ပျိုးရေးထွက်ကုန်တွေဟာလောလောဆယ်ဝယ်သူမရှိတော့ဘူးလို့နန်ယွန်းဒေသခံဦးချေရောင်ကပြောပါတယ်
။ဒါတိုင်းဟောဘရင်းနှစ်တွေဆိုရင်တော့ဒီဖာလာကဒီချင်းတော့ဆိုရင်ဟောဘသူတို့အခေါ်ရကီလို1ကီလိုကိုမြန်မာငွေ6000နီးပါးလောက်ရတယ်ကျွန်တော်တို့ဒီဘက်မှာရောင်းရတာပေါ့မြန်မာနိုင်ငံထဲမှာရောင်းရတာ။အဲ့ဒီကသစင်သူတို့ဖောက်တဲ့တွေကတော့ဘယ်အိန္ဒိယထက်ပြန်သွားရောက်တာတော့ပါညာတော့တချို့လဲရူပီ900လောက်ရတယ်လို့ကြားတယ်ဒီချိန်ဆိုရင်ဟိုပေါ့အကုန်တဲတွေကလည်းဒီအလာဂျီစိတ်ဝင်စားတဲ့လူတွေကဒါတွေကိုရွာတွေလိုက်ဝယ်ဟိုလဲတချို့ကဒီအလာဂျီတော့အကုန်လုံးလမ်းလို့လဲပြီးပြီအကုန်လုံးတင်းစီးပြီးတော့ဘယ်မှာရောင်းရမယ်ဆိုတာလည်းမပြောကြသလိုဘယ်မှာဝယ်တယ်ဆိုတဲ့အတန်ကိုကမရှိတော့ဘူး
ပုံမှန်အားဖြင့်တော့နန်ယွန်းမြို့နယ်ကတောင်သူတွေအနေနဲ့ဒေသဆိုင်ပြည်ရေးထွက်ကုန်တွေကိုပန်ဆောင်နေဆက်ကနေတမိုင်လောက်သာဝေးတဲ့အိန္ဒိယဘက်နန်ပေါင်မြို့ကိုသွားရောက်ရောင်းချနေကြတာပါဒေသအခေါ်အာလာဂျီလို့ခေါ်တဲ့ဖာလာဇီကွက်ဟာဒေသခံတွေရဲ့ဝင်ငွေကိုတိတိတလာတိုးမြင့်စေပေမဲ့ဒီနှစ်တော့ဒီအခွင့်အရေးတွေဆုံရှုံသွားပြီဖြစ်တဲ့အကြောင်းဒေသခံတွေဦးဖြစ်တဲ့ဦးကဲချိန်ကသုံးသပ်ပြပါရစေအရင
်နှစ်တည်းတော့တော်တော်လေးရောင်းကောင်းတယ်ပြီးတော့တောင်သူတွေလည်းဒီအဘယ်အလာဂျီကိုဥစားပေးပြီးတော့လောက်ကြတယ်ဟုတ်တယ်။ဒါမှဒီနေ့ကျတော့ဒီကိုဗစ်ကြောင့်မို့လမ်းကပိတ်လိုက်တယ်ဆိုတော့ဈေးနှုန်းကဒီဘူလောလောဆယ်တယောက်နှစ်ယောက်ကတော့ဝေထားတာတော့ရှိတယ်။တချို့တွေကျတော့လေ50ကီလိုလောက်ရရင်တော့အဲ့လိုမျိုးဈေးမရှိလည်းပဲရတော့ဆိုပြီးတော့ရောင်းလိုက်တာတော့ရှိတယ်။တချို့တွေကျတော့ဒီတိုင်းတင်းထားတာရှိတယ်ဆရာဟုတ်
လောလောဆယ်တော့ဓာတ်ဘီကိုဖြည့်ရှင်းမှုတိုင်းအစိုးရဘက်ကစီစဉ်ထားတာမရှိသေးကြောင်းလဟဲမြို့နယ်မဲဆန္ဒနယ်အမှတ်1တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးလောယုံကပြောပါတယ်။မုံရမြို့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးကျော်မြင့်ကတော့
ကြည့်သူကြီးပြောရမှာပေါ့ပြီးတော့ဒီဒေသအစိုးရရင်ပြောလို့ရရင်မရရင်လေဘိုးအစိုးရဘိုးအစိုးရပြောပြီးဆိုကြာပြီပေါ့နော်ဒါပေမဲ့ဘိုးအစိုးရအာရုံစိုက်ပြီးဖြည့်ရှင်းရမယ်ထင်ပါတယ်ကျွန်တော်တို့ဒီတိုင်းအစိုးရကသူလုံနိုင်တယ်လို့လို့ဘိုးလည်းပြောလူကယ်ပြန်ကိုသွားရမယ်ထင်ပါတယ်လူသွားတယ်မှလို့ဗျာပစ္စည်းပဲသွားတာပဲနော်တခုတော့ရှိတာပေါ့နေဆက်ကသူတို့တစ်ဖက်နဲ့တစ်ဖက်ဘယ်လောက်ထိပြောနိုင်တယ်လဲပေါ့နော
်နာဂနဲ့အိန္ဒိယအကြားကုံသွယ်ရေးမှာတော့အဓိကအဖြစ်နန်းရုံမြို့နယ်ပန်ဆောင်တဲ့လေးရှိမြို့နယ်ဆွန်မရာမြို့တွေကတဆင့်ဆက်သွယ်ကြတာများပါတယ်ဒေသခံတွေအနေနဲ့အိန္ဒိယဘက်ကိုတီးနှံသွားရောင်းကြသလိုလိုအပ်တဲ့အခြေခံစားကုန်တွေလူသုံးကုန်ပစ္စည်းတွေနဲ့စောက်လုပ်ရေးပစ္စည်းစတာတွေကိုဝယ်ယူဖို့လဲအားကိုးနေရစေလို့ဥချစ်ရောင်းကဆက်ပြောပါတယ်တကယ်တော့ဒေသခံတောင်သူတွေလက်လုံလက်စားတွေသာမကကုန်သည်တွေအနေနဲ့အိန္ဒိယဘက်ခြမ်းကိုတပိုင်းတနိုင်ကုန်သွယ်ရေးစနစ်နဲ့ကူတန်ရောင်းဝယ်ပြီးဘဝရပ်တည်နေကြတဲ့မိသားစုတွေအများကြီးရှိနေတယ်လို့လည်းဒေတာကန်အမတ်တို့ကပြောပါတယ
်။ပန်းဆောင်နဲ့တဝိုက်ရှိတဲ့ဟာတွေအားလုံးကအဲ့ဒီအိန္ဒိယဘက်မှာရှိတဲ့နံပေါင်းမှုထဲကပစ္စည်းပစ္စည်းတွေစားသုံးကုန်တွေဒါကိုအဓိကအခြေခံတာ။အများကြိုက်နိုင်တဲ့ဒီတို့ပြည်မဘက်ကကြိုက်နိုင်တဲ့ပစ္စည်းတို့မုန်တို့ဘာတို့ပေါင်းအိုးတို့စတဲ့ပဲအဲ့လိုမျိုးကိုလည်းတချို့စီးပွားရေးတမားတွေကသွားဝယ်ပြီးတော့ဒီနိုင်ငံနဲ့တစင်းရှင်ပြန်တနိုင်တို့ဒီလိုဖြန်းနာတွေရှိခဲ့တယ်။ဒါနဲ့ခုကိုပြစ်ဖြစ်သွားတော့အဲ့ဒီကိစ္စတွေအကုန်လုံးပိတ်ပင်လိုက်တော့ဒီဖက်ကလည်းမလွတ်တလို့ဟိုဖက်ဆိုးရလည်းလက်မခံဘူး
။တမူးဖက်လမ်းကြောင်းကနေပြီးတော့ချိတ်ဆက်ဖို့အဲ့ဒါတခုတော့ရှိတယ်။အဆင်ပြေမှာမပြေဘူးဆိုတော့ကျွန်တော်လည်းအာမခံလို့မရဘူး။ဒါပေမဲ့လောက်ရမလမ်းကြောင်းရှာဖို့ကတော့ကျွန်တော်တို့လောက်ရမှာပေါ့။
ဒါကတော့ဒေတာကန်အမတ်တဦးဖြစ်တဲ့ဦးလောယုံပြောကြားသွားတာဖြစ်ပါတယ်။နာဂနဲ့အိန္ဒိယဘက်ခြမ်းကူလူဆက်ဆံရေးဟာပြည်မနဲ့ဆက်သွယ်ရတာထက်လမ်းပိုင်းတွေအဆင်ပြေတဲ့အကြောင်းရင်းကလည်းအဓိကအချက်တစ်ခုဖြစ်နေပါတယ်။ဒါကြောင့်နာဂဒေတာဦးစည်းအဖွဲ့ဒါမှမဟုတ်စကိုင်းတိုင်းဒေတာကြီးအစိုးရအနေနဲ့နေဆက်ကုံသွယ်ရေးလမ်းကြောင်းအဆင်ပြေအောင်ပိုစီစဉ်ပြီးဆောင်ရွက်စီကျင်တယ်လို့အကြံပြုသူကတော့ဆွန်မရာမြို့ခံဦးနော်ထမ်းပါ
။ကျွန်တော်တို့ဒီဆွန်မရာနေဆိုလို့ရှိရင်လီရှိဆိုလို့ရှိရင်မိုင်40ထမန်ဒီဆိုလို့ရှိရင်ကျွန်တော်မိုင်80လောက်သွားရတယ်လန်ကီဟိုဘက်ကျွန်တော်အိန္ဒိယနေဆက်နဲ့ကြတော့ကျွန်တော်တို့ကဟို10မိုင်လောက်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ပစ္စည်းတွေလွယ်လင့်တကူဝယ်လို့ရတဲ့အခါကျတော့ကျွန်တော်တို့ကုန်စည်စစ်စစ်မှုမှလည်းအိန္ဒိယဘက်ခြမ်းကအတိတ်ကကျွန်တော်တို့အားပြုရတာပဲရှိပါတယ်ဗျအ
ိန္ဒိယအနေနဲ့လဲနာဂဒေတာကထွက်ကုန်တွေကိုအားကိုးနေရဆဲဖြစ်တယ်လို့ချင်းမောင်ဘာလာကိုလည်းအလုံးအရင်းနဲ့ဝယ်ယူဖို့အထီးအစီအစဉ်ရှိဘူးပါတယ်လုံးခဲ့တဲ့3နှစ်လောက်ကဆိုရင်နာဂကောင်စစ်ဝင်ကိုတိုင်နာဂဒေတာအထီလာပြီးညီနေရာတွေကြည့်နှစ်ဖက်အကျိုးတူချင်းမောင်ဖာလာဆိုင်ပြိုးရေးညှိနှိုင်းခဲ့ဘူးတယ်လို့လက်ရှိနာဂဒေတာဦးစည်းဥက္ကဋ္ဌဦးကြီးဆိုင်ကမုံရွာကြီးစက်နေအင်တာဗျူးတစ်ခုမှာပြောပြဘူးပါတယ်။ဒါပေမဲ့အဲ့ဒီအစီအစဉ်လဲမအောင်မြင်ခဲ့ပြန်ပါဘူး။ဆွန်မရာဒေတာကန်တိုင်းဒေတာကြီးအမတ်ဖြစ်သူဦးကြီးချင်းကတော့နာဂဒေတာဖွံ့ဖြိုးရေးမှာစိုက်ပျိုးရေးကိုခြံလက်ခဲ့လို့မရဘူးလို့ဆိုပါတယ်။သူကတော့လက်ရှိဒေတာမှာစိုက်ပျိုးနေတဲ့တီးနံတွေအရှိအသွေးမြင့်မှုဈေးကွက်ရှာဖို့လိုအပ်မယ်လို့ထောက်ပြပါတယ်
။တကယ်လို့ပြည်တော်စုကနေသားဒီဈေးကွက်တွေကိုတကယ်တမ်းဒီဒေတာချင်းချင်းပေါ့နော်တခုခုလမ်းမဖောက်ပြီးမယ်ဟိုလုတ်ပြီးမယ်ဆိုရင်တော့နေဆဈေးတွေဖွင့်ပြီးမယ်ဆိုရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်။ဒီပြည်တော်စုအပြည့်ပြည့်တန်းအပြည့်ပြည့်ကျွန်တော်တို့ဒီဉာဏ်ပညာတွေပေါ့နော်ပြန်ဆင့်မြင့်ပေါ့ဒီအသေးနံတွေကိုပြန်ပြီးတော့အဆင့်မြင့်ပြီးတော့ပြန်လုတ်နိုင်မယ်ဆိုရင်အကောင့်ထဲပေါ်နိုင်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်အကျွန်တော်လည်းအဲ့လိုကြိုးစားနေတာဟုတ်ကဲ့ဒီစီးပွားရေးလှုပ်ချင်တော်ညာလဲဒီအဓိကဒီလမ်းပိုင်းနေလမ်းမဆက်တွေရေးအခက်ခဲတွေရှိတယ်နောက်ပြီးတော့မီးပေါ့နော်အဒီဆက်ယုံလှုပ်ယုံတွေလောက်ရမယ်ဆိုရင်တော့မီးအခက်ခဲရှိတယ်အခုမီးတွေကောင်းမွန်ရမယ်ဆိုရင်ဒီကဒေသထွက်တွေဒီနာတွေနဲ့ဒီကအလုတ်အားတွေအများရှိတယ်မီးတွေအများရှိတယ်ဆိုတော့အဲ့ဒီဟာတွေကျွန်တော်လှုပ်ဖို့တော့စီမံထားတာရှိပါဟုတ
်လက်ရှိမှာတော့ဖွံ့ဖြိုးမှုနှိမ့်ချနေဆဲဖြစ်ပြီးနာဂဒေတာကန်တောင်သူတွေအနေနဲ့ကိုဗစ်ကာလမှာပိုပြီးစီးပွားရေးကျက်တဲလာသလိုရေရှည်အတွက်ဆိုလဲတောင်သူတွေအထောက်ပံ့အစီအစဉ်တွေလိုအပ်နေဆဲဖြစ်တယ်လို့လေရှိဒေတာကန်တောင်သူဦးစောအေးကဆိုပါတယ်
။တောင်ရလဲဆက်ကျအခက်ခဲမှာတော်တော်လေးကိုဂျုံရတယ်ပိုးကျတယ်နေလဲပြောမယ်ဆိုရင်စက်တာမှုလို့ပြောရမှာမဟုတ်ဘူး။အဲကြောင့်မလို့ဤညာနဲ့နောက်ပြီးတော့မှကျွန်တော်နိုင်ငံတော်နဲ့ဒီဆက်ကျရေးထောက်ပံ့ရေးပိုင်းညာချပေးမယ်နောက်ပြီးတော့မှထောက်ပံ့ပစ္စည်းချပေးမယ်ဆိုပိုပြီးကောင်းနေမျိုးကျွန်တော်ယူဆရတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိစက်ကအေရီယာအဖွဲ့ကိုကျော်ဝေဖြိုးဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီတွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 နာရီကနေ 9:00 နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ Switzerland ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။မင်္ဂလာပါခင်ဗျာ။ VOE မြန်မာပိုင်းအစီအစဉ်ကနေဆက်လက်တင်ပြနေပါရယ်။အခုတစ်ပတ်ယူကောက်ပွဲအထူးအစီအစဉ်မှာတော့ယူကောက်ပွဲအလွန်ပြည်တော်စုအရေးမြန်မာချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါရယ်။Channel FFE Media ရဲ့ Editor ကုမှုတက်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ Hello ပါခင်ဗျာ။ Question တင်ဆက်ပေးနေကြဖြစ်တဲ့ Spawn Sunny Quest စီစဉ်ကနေပြသလိုက်ပါတယ်။ဒီဘက်မှာတော့ရွေးကောက်ပွဲလုံးတီတော်စုအရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ Spawn Sunny ပြေဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့တပေါင်းနိုင်ငံရေးလေ့လာမှုဖွဲ့ရဲ့ဦးဆောင်ဒါရိုက်တာကိုရဲမျိုးသိန်းဖြစ်ပါတယ်။နောက်ကချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဗဟိုလုံမှုဆောင်ဖွဲ့ဝင်ဒေါ်ချယ်ရီဆောင်ဖြစ်ပါတယ်။နောက်ကဒီဖက်ဒရယ်နိုင်ငံရေးနဲ့ပတ်သက်ပြီးတော့လေးလာဆုံးသက်သူဖြစ်တဲ့ကိုချမ်းမင်းကိုဖြစ်ပါတယ်။အဲ့တော့ပေါင်ဆင်းမျိုးတက်ရောက်လာပေးကြတဲ့သူတွေအားလုံးမင်္ဂလာပါခင်ဗျာ။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲအလုံးပြည်အောင်စုအရေးညွှန်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့ဒီပြည်အောင်စုအရေးလို့ပြောတဲ့အခါမှာဒီတိုင်းရင်းသားတွေရဲ့ဒီပြည်အောင်စုဘက်ကရှုမြင်တဲ့ရှုမြင်ပုံနဲ့နောက်ကတိုင်းရင်းသားတွေရဲ့လိုလားချက်တွေအတိုင်းသားတွေဆန်ဒါတွေရတယ်ကျွန်တော်အရေးကြီးတယ်ကျွန်တော်ဒီစပါဒါတွေကကျွန်တော်ထက်သိဟိုဆွေးနွေးပေးနေချင်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှာဒီပြီးခဲ့တဲ့ဒီနိုဝင်ဘာ10ရက်မှာ NLD ပါတီနိုင်ရွားတယ်လောလောလတ်နိုင်ရထားတဲ့ NLD ပါတီရတယ်ပြင်ညာချက်တစ်ဆောင်ထုတ်ပြီးတော့မှာတိုင်းသားပါတီကိုဒီကမ်းလှမ်းလာလို့ရှိတယ်ဆိုပြီးတော်စုအရေးနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့အားမျိုးပေါ့ဆိုတော့ဒီမတိုင်ခင်မှာတော့ကျွန်တော်ဒီတိုင်းသားတွေနဲ့ဒီ NLD ပါတီကြားရဲ့ဆက်ဆံရေးကနည်းနည်းလေးအေးဆက်တယ်ဆိုတဲ့ပုံစံကိုကျွန်တော်မြင်ရတယ်ပေါ့ဆိုတော့ဒီပြီးခဲ့တဲ့ဒီတွတ်တော်ကဖွဲ့စည်းပုံခြေကမ်းတွေပြင်ဆင်ရေးမှာလည်းဒီပုံမှန်နှစ်ချောက်တည်းပြင်ဆင်ရုပ်ကိစ္စမျိုးတွေမှာလည်းနည်းမကြည့်ရတာမျိုးတွေရှိရဆိုတဲ့အာမြင်ခဲ့ရတယ်ပေါ့ဆိုတော့ဒီကြေညာချက်ကိုတည်တင်ရဆိုကျွန်တော်တို့ဒီအနာဂတ်ပေါ့ဒီရွေးကောက်ပွဲလုံးနောက်ပေါ်လာမယ့်အစိုးရရောဒီနောက်ငြိမ်းချမ်းရေးဖြစ်စဉ်တွေမှာရောဘလို့လားလာတယ်ရှိလာနိုင်ကြီးရှိရလို့ယူဆလို့ရတယ်ပေါ့ဒီပုံမှန်စပြီးသုံးသက်ပေးစေချင်ပါအရင်ဆုံးတော့ကျွန်တော်ဆ iam ချယ်ရီသာအောင်စပြီးတော့ဟိုသုံးသက်ပေးစေချင်ပါတယ်ပေါ့
ဟုတ်ကဲ့ပါရှင်ဒီကျမတို့ဟို NLD ကပါတီကနေဖွဲ့ချုပ်ကနေဒီလိုမျိုးတိုင်းသားပါတီဒီကိုဟိုတင်းပေါ့ဖိတ်စာမရောက်ခင်မှာ Facebook မှာအစဆုံးကြုံရတာတွေ့တယ်ပေါ့နော်အဲ့လိုတင်ရချင်းတွေနှားမေးဟိုဖိတ်စာရောက်ပြီလားဗာရင်းညာတွေပေါ့ဆိုတော့ကိုရီလည်းသူတို့ Facebook page တွေကိုဝင်ကြည့်ရတာပေါ့ဆိုအဲ့မတိုင်ခင်အဖြစ်ပြက်ကဒီ AA ကနေရခိုင်ပြည်နယ်မှာဟိုရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာမှာကျင်းပဖို့ရန်အတွက်ထုတ်ပြန်ခြင်းရတောင်းဆိုတဲ့ထုတ်ပြန်ခြင်းအချက်ကိုဟိုထုတ်လိုက်ပါတယ်အဲ့ဒီမှာလည်းပဲကချုပ်ကနေဒါဖြစ်တင်ပါတယ်ဆိုပြီးတော့ထုတ်ခံချက်တွေဟိုဟိုပေါ့ statement တွေထုတ်တာကိုတွေ့ရတာပေါ့နော်ဆိုတော့ဟိုဒီလိုမျိုးဖြစ်တဲ့ချိန်မှာတပြိုင်တည်းဟိုတရက်နှစ်ရက်အတွင်းမှာပဲ NLD ကလည်းဒီတိုင်းသားပါတီတွေနဲ့အနာဂတ်ဟိုပြည်ထောင်စုအတွက်ကိုရှိစုပြီးတော့မှပူးပေါင်းဆောင်ရွက်မှုအတွက်ကိုတွေ့ချင်တယ်ဖိတ်ချင်တယ်ဆိုပြီးတော့စာတွေထွက်လာတယ်ပေါ့ဆိုတော့ဒီတစ်ခုကဘာသက်ဆိုင်မှုရှိတယ်လဲဆိုတဲ့ဟာတော့စဉ်းစားရတဲ့ခုရှိတာပေါ့နော်တပ်ဘက်ကနေဒီလိုမျိုးဟိုလှုပ်ဆောင်တဲ့ချိန်မှာ NLD နေနဲ့ကဒါတိုင်းသားပါတီတွေနဲ့ဟို ိုအဖိုးပေါင်းဖို့လိုအပ်တယ်ဆိုပြီးတော့သူကဟိုလှုပ်တဲ့သဘောမျိုးတော့တက်ရောက်တာပေါ့နောက်တစ်ခုကကြတော့ကျမတို့ဒီ2020ရွေးကောက်ပွဲက2020 2015ရွေးကောက်ပွဲ2020ရွေးကောက်ပွဲနဲ့မတူဘူးတိုင်းသားပါတီတွေချင်းပင်နဲ့ကချင်းပင်နဲ့မွန်ပင်နဲ့ဟိုတရားပြည်နယ်တွေမှာတိုင်းသားပါတီတွေရဲ့ဟိုမဲမနိုင်တာကဒါကတပိုင်းပေါ့ဒါပေမဲ့ဒုတိယ popular ဖြစ်ဆုံးလို့အထိုက်အများဆုံးပါတီတွေဖြစ်လာကြတယ်ခါတိုင်းက policy ပိုင်းဆိုင်ရာဆွေးနွေးလို့မရပြီမဲ့ဒီတစ်ခေါက်မှာ policy ပိုင်းဆိုင်ရာတော်တော်များများကျမတို့ဟိုအောက်ခြေမှာဆွေးနွေးနိုင်ခဲ့တယ်ပေါ့နော်ဆိုတော့နိုင်ငံရေးနှိုးချမှုတွေ federal ရေးနဲ့ပတ်သက်ပြီးနှိုးချမှုတွေလူငယ်လို့ပြောတဲ့အချိန်မှာအသက်50အောက်တည်ရဲ့နိုင်ငံရေးစိတ်ဝင်စားမှုတွေကတော်တော်လေးကိုအနုထလာတယ်တွေ့ရတယ်ဆိုတော့ဒီရွေးကောက်ပွဲမတိုင်ခင်လေး campaign တော်တွေမှာစီဝေးအတော်တွေမှာဖြစ်ပျက်နေတဲ့အရာတွေကို NLD ကလည်းအတိအမှတ်ပြုတ်ပုံရတယ်ဆိုတော့ဒီအချက်တကြောင်လည်းဖိတ်တာလည်းဖြစ်နိုင်တယ်ဒါပေမဲ့တကယ်တကယ်စဉ်းစားရှိလို့တကယ်ဖူပေါင်းဆောင်ရွက်ခြင်းနဲ့ဆက်ရှိတယ်ဆိုလို့ရှိရင်တိုင်းသားပါတီတွေဘက်ကတော့ဖူပေါင်းဖို့အဆင်သင့်ပါပဲဒါပေမဲ့ခုနခိုင်းစားတဲ့သဘောမျိုးမဟုတ်ပဲနဲ့တကယ်ကိုကျမတို့တိုင်းပြည်နှစ်ပေါင်း80လုံးဟိုဒီပြင်းစစ်အောက်မှာစီရင်မွေးတင်မှုအောက်မှာနှစ်နေတယ်ဒီဟာအတွက်ကိုပူပေါင်းဆောင်ရွက်ကြမယ်အားနဲ့အတူတူထုတ်ကြမယ်ဆိုတော့ဟိုအတူတူကပူပေါင်းဆောင်ရွက်မှုကိုအခြေခံပြီးတော့သွားမယ်ဆိုရင်တော့တိုင်းသားပါတီဘက်ကတော့အဆင်သင့်ပါပဲဆိုတော့ဟိုတချို့ statement တွေလည်းထွက်လာပြီးကချင်ဘက်ကလည်း statement တွေထွက်လာပြီးကျမတို့ပါတီအနေနဲ့လည်းပဲမကြခင်အစည်းအဝေးလုပ်ပြီးတော့ထုတ်မှာဖြစ်ပါတယ်ဆိုတော့ဒီဘက်ကနေတော့အဆင်သင့်ပါပဲဒါပေမဲ့တကယ်ပဲစည်နာရှိတဲ့တကယ်ပဲယူတာမှုနဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ကာနမှုတော့ဖြစ်ဖို့လိုအပ်တာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီပုံမှာကိုရဲလုံးရဲ့ချက်တော့သုံးသက်ပေးပါအောင
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့အမြင်ကတော့အဓိကအချက်3ချက်ရှိမယ်ထင်ပါတယ်ပထမတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ကအာဏာရလာ2015မှာအာဏာရလာပြီးနောက်ပိုင်းမှာငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တယ်ဒါပေမဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုပေါ်ဆောင်တဲ့နေရာမှာငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်ဖက်မှာရှိတဲ့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုချိတ်ဆက်ထားတာမျိုးမရှိကျွန်တော်မြင်ငြိမ်းချမ်းရေးဆိုတာကစပွဲဝိုင်းတွေမှာဒီဆွေးနွေးပြီးတော့အပြစ်ခတ်ရစဲရေးဆိုတဲ့စဉ်းစားပုံကပိုအားတန်တယ်လို့ထင်တယ်အဲ့လိုနဲ့ငြိမ်းချမ်းရေးကဟိုလမ်းခုလက်မှာလည်းတော်တော်လေးအထောက်အနေတွေဖြစ်ခဲ့တယ်ပေါ့ဆိုတော့အဲ့လိုအနောက်နေတွေဖြစ်ခဲ့ပြီးတော့ပြီးခဲ့တဲ့2020ခုနှစ်မှာလုပ်တဲ့21ကြိမ်မြောက်ဒီဟို sorry 21ရာစုစတုဒ္ဒအကြိမ်ပင်လုံအစည်းအဝေးမှာတောင်ဆန်းစုကြည်မိကွန်းပြောတဲ့အခါမှာကျွန်တော်တခုတတိထားမိတယ်အဲ့ဒါမှလဲဆိုတော့ငြိမ်းချမ်းရေးကိုဆက်သွားဖို့ဆိုရင်အဓိကဒီဆွေးနွေးမှုတွေလုပ်နေရင်လည်းမတဆင့်တိုင်းရင်းသားလူနည်းစုတွေနဲ့ပတ်သက်ပြီးတော့ချက်သုံးချက်လုပ်ရမယ်လို့သူပြောတာတွေ့တယ်ပထမတစ်ချက်ကတော့ဘာလဲဆိုတော့တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးရမယ်လို့ပြောတယ်ဒုတိယတစ်ချက်ကကြတော့ဥပဒေပြူရေးမန်နိုင်ကနေပြီးတော့တိုင်းနိုင်ငံလူမျိုးစုတွေနဲ့ပတ်သက်တဲ့ဥပဒေတွေပြဋ္ဌာန်းပေးရမယ်လို့ပြောတယ်။တတိယတစ်ချက်ကတော့အုပ်ချုပ်ရေးဆိုင်ရာတရားမျှတမှုတွေစောင့်ရပေးရမယ်လို့ပြောတယ်။အဲဒီသုံးချက်ကိုပြောလာတာတွေ့ရတယ်ပေါ့။ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ဒီဘက်ကလူမျိုးစုတိုင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးကိုစားပြုမှုတွေကိုချိတ်ဆက်စဉ်းစားလာတဲ့ပုံစံမျိုးဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်။ဒါတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဘာလဲဆိုတော့ခုနကလည်းဆရာမပြောခဲ့တာကျွန်တော်တို့တွေ့တယ်ဒီ2020မှာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေရဲ့အင်အားကနိုင်ငံရေးအခြေအနေကတော်တော်လေးအားကောင်းလာတာတွေ့ရတယ်။ဒါတိတ်မကြသေးခင်ဒေါက်တာဇော်မြင့်မောင်အင်တာဗျူးမှာလည်းသူထည့်ပြောတာတွေ့တယ်။အာတိုင်းရင်းသားနိုင်ငံရေးအင်အားစုတွေကအရေးကြီးလာတယ်ဆိုတော့သူတို့လက်ခံလို့လည်းဒီတိုင်းရင်းသားရေးကော်မတီတို့ဘာလို့သူတို့ဖွဲ့ရဲဆိုတဲ့အကြောင်းကိုသူထည့်ပြောတာကျွန်တော်တို့ကြားရတယ်။အဲ့တော့တိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးအင်အားစုတွေရဲ့အင်အားကကျွန်တော်အရင်လိုမျိုးဖယ်ထားလို့မရတဲ့ဒီ game နဲ့မှာအရေးကြီးတဲ့အင်အားစုဖြစ်လာတယ်ဆိုတဲ့အချက်ကိုတော့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေကိုယ်တိုင်လည်းတွက်ဆမိတယ်အဲ့ဒါကိုအဲ့ဒီချင်းကိုကျွန်တော်တို့စဟိုနားလည်မိတယ်လို့ကျွန်တော်တို့မြင်တယ်ပေါ့တတိယတစ်ချက်ကတော့မာလဲဆိုတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းဒါကုဆိုရင်အသက်85နှစ်ကျော်လာပြီပေါ့ဆိုတော့သူ့အနေနဲ့ကဒီနာခတ်နိုင်ငံရေးကိုရှောက်တဲ့အခါမှာအများကြီးလည်းတိတ်အချိန်နဲ့တိတ်မရှိတော့ဘူးလို့ကျွန်တော်တို့မြင်တာပုံအနေနဲ့ဟိုအခြေခံသုံးတယ်အဲ့တော့သူကသူ့ရဲ့နိုင်ငံရေး legacy ပေါ့နိုင်ငံရေးကောင်းမွေတစ်ခုကိုခြံထားမယ်ဆိုရင်ကျွန်တော်ထင်တယ်အမျိုးသားပြန်လည်တင့်မြတ်ရေးသူ့ရဲ့နိုင်ငံရေးကောင်းမွေလို့ကျွန်တော်တော့မြင်တယ်။အဲ့တော့အဲ့အမျိုးသားပြန်လည်တင့်မြတ်ရေးကိုသူအနေနဲ့ဦးစားပေးပြီးလှုပ်ရှင်တယ်လို့ဒါပေမဲ့ဒီ၅နှစ်မှာဦးစားပေးပြီးလှုပ်ရှင်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ကောက်ယူမိတယ်။အဲ့တော့ခုလိုမျိုးကြေညာချက်ထုတ်တဲ့ကိစ္စမှာတော့ကျွန်တော်တို့အဲ့အချက်၃ချက်ကိုထည့်ပြီးစဉ်းစားကြည့်တယ်။တစ်ခုကတော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့အာကျွန်တော်တိုင်းသားတွေရဲ့အခွင့်အရေးကိုချိတ်ဆက်ပြီးစဉ်းစားလာတာကိုတွေ့ရတယ်။ဒုတိယချက်ကတော့တိုင်းရင်းသားနိုင်ငံရဲ့အင်အားစုတွေရဲ့အရှိန်အဟုန်ကို တို့တေးသေးချာချာပို့ပြီးတော့စဉ်းစားမိလာတယ်လို့ကျွန်တော်တို့မြင်တယ်။ဒါတို့ interview တွေမှာလည်းတွေ့ရတယ်။တတိယတစ်ခုကတော့ဒေါက်ဆန်သူရဲ့ political legacy ပေါ့။ဒေါက်ဆန်သူရဲ့ political legacy ကိုအမျိုးသားပြန်လည်တင့်မြတ်ရေးနဲ့အခြေခံပြီးတော့ဒီနိုင်ငံရေးကောင်းမွန်ခြံထားဖို့လိုတယ်လို့စဉ်းစားမိတယ်လို့ကျွန်တော်တို့မြင်တယ်ပေါ့။အဲဒါအဲ့တုံးချက်ပေါ်မှာအခြေခံပြီးတော့ဒီဟာထွက်လာတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်။
Okay, ကိုထမင်းဒီပေါ်မှာတစ်ချက်လောက်ဆင်းနေပြီပေါ့
။ပထမဆုံးတစ်ခုကျွန်တော်ပြောချင်တာကတော့ဗောလေ2015ရွေးကောက်ပွဲမှာ NLD ကဒါ last light နိုင်တယ်80ရာခိုင်နှုန်းကျော်နိုင်တယ်အဲ့တော့2020ကျတော့နိုင်မမလားလို့ကျွန်တော်တို့ကစဉ်းစားတာတွေးတာရှိတယ်ပေါ့နော်အဲ့တော့ပြည်နယ်မဲဆန္ဒနယ်တွေမှာတော့အရင်လောက်ထင်သလောက်တော့မဖြစ်တော့ဘူးလို့စဉ်းစားချက်တွေရှိတယ်ပေါ့ဒါပေမဲ့အဲ့ဒီစဉ်းစားချက်တွေကိုကြော်ပြီးတဲ့အခါကျတော့အခုရွေးကောက်ပွဲမှာ NLD က80ရာခိုင်နှုန်းကျော်နိုင်တယ်ပေါ့နော်အဲ့တော့အမျိုးဒီပြည်ထောင်စုလွတ်တော်အဆင့်မှာဆိုလို့ရှိရင်80ရာခိုင်နှုန်း80ရာခိုင်နှုန်းကြီးပါ80ရာခိုင်နှုန်းကျော်ဒါကပြီးတော့ဒီပြည်နယ်တိုင်းဒေသကြီးအဆင့်မှာဆိုလို့ရှိရင်81ရာခိုင်နှုန်းလောက်ကျွန်တော်နိုင်နေဆိုတဲ့အခါကျတော့ဒီဒီမိုကရေစီနီးအရာ NLD ကိုပေးလိုက်တဲ့မဲပေါ့အဲ့တော့ကျွန်တော်တို့အင်္ဂလိပ်လိုပြောရင်တော့ Democratic Legitimacy ပေါ့ဒါကြီးကအကြီးကြီးခမ။အဲ့တော့လူတို့ကဘာကြောင့်မို့လို့ဒီလိုမျိုးကြီးကြီးမားမားထွက်ပြီးတော့မဲပေးရသလဲဆိုတဲ့အကြောင်းတွေဒါကွန်မြူနတီတို့လည်းသိပါတယ်ပြောဆိုဆွေးနွေးကြကြလည်းရှိပါတယ်။အဲ့တော့ဒီဟာကိုကျွန်တော်ကြည့်တာကတော့ဒီလောက်ရတဲ့မဲဆန္ဒကဘယ်ဖက်ဒရယ်နိုင်ငံမှာပဲကြည့်ကြည့်သူကဖွဲ့စည်းပုံပြင်ရင်ပြင်လို့ရတဲ့အနေအထားပေါ့နော်အဲ့တော့ဘ ਹੁ အဆင့်မှာလည်းပဲဒီလောက်မဲနေနိုင်တယ်ပြည်နယ်အဆင့်မှာလည်းပြည်နယ်တွေရဲ့အများဆုံးအခက်ခဲဆုံးလှုပ်ထားတဲ့ဖွဲ့စည်းပုံတွေမှာတောင်မှသုံးပုံပုံနှစ်ပုံကမဲပေးရင်ပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးဖြစ်တော့အဲ့တော့ဒီလိုအခြေအနေမျိုးမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ဒီအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုမျှော်ရည်တဲ့ခေါင်းဆောင်မှုကအလွန်အရေးကြီးတယ်လို့ယူဆပါတယ်။ဘာလို့ဆိုကျွန်တော်တို့ဒီမဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတွေ့ပြီးတော့မေးတဲ့အခါမှာပြောကြည့်တဲ့အခါမှာကျွန်တော်တို့ကဒီဟာကတော့ quantitative တကယ့်ကိုစာပေကြီးအကြီးကြီးနေတဲ့တော့မဟုတ်ဘူးပေါ့လေ။ဒါပေမဲ့ကျွန်တော်တို့မေးလို့ရသလောက်ကြားရသလောက်ကသူကဒေါန်ဆန်းစုကြည်ကိုမဲပေးတာအမေစုကိုမဲပေးတာပေါ့။အဲ့တော့အမေစုကိုမဲပေးတာဆိုတဲ့အခါကျတော့ဒီဟာကကျွန်တော်တို့နိုင်ငံရေးလေးလာသုံးသက်သူတွေအားလုံးကပြည်နယ်တွေမှာတောင်မှပဲဘယ်လိုနေမလဲမသိဘူးနော်လို့ကြည့်ရအောင်မယ်လို့ကျွန်တော်ထင်နေရတယ်ဒီလောက်တန်းလောက်လာပြီးတော့ဒီလောက်လူတွေထွက်လာပြီးတော့မဲပေးတာကခုနကကျွန်တော်ပြောသလိုပေါ့နော်ဒီ democratic legitimacy ကဖွဲ့စည်းပုံကိုအသိရေးချင်းရေးလို့ရတဲ့ legitimacy အဲ့တော့ဒီလောက် legitimacy ရှိနေတဲ့နိုင်ငံခေါင်းဆောင်တယောက်ဖြစ်သွားတဲ့အခါမှာဒေါက်ဆန်းစုကြည်စီကနေကျွန်တော်တို့ကပို့ပြီးတော့အနာဂတ်ကိုရှုမျှော်တဲ့ခေါင်းဆောင်မှုကိုကျွန်တော်တို့ကတောင်းဆိုဖို့လိုလာတာပေါ့နော်ဒီလိုမျိုးအနာဂတ်ကိုမျှော်မှန်းတဲ့အနာဂတ်ကိုထည့်တွက်တဲ့ခုနကကိုရဲပြောသလိုမျိုးပေါ့ဒီနိုင်ငံရေးအရာဒါကောင်းမွေကိုခြံထားရမယ့်အခြေအနေမျိုးစဉ်းစားတဲ့ဟာစဉ်းစားဖို့လည်းလိုတယ်အဲ့လိုမျိုးစဉ်းစားတဲ့အနေနဲ့ဒီချိန်ညာချက်ကထွက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဆရာမအမချယ်ရီစာဟောင်းပြောသလိုပဲဒါအားလုံးကလည်းကြိုးစုံနေကြတယ်အားလုံးတော်တော်များကြိုးစုံနေကြတာပေါ့နော်ကျွန်တော်ဆိုလိုတဲ့ဟာပြန်ကောက်ရရင်ဒီလောက်2020ရွေးကောက်ပွဲရလတ်နဲ့ထွက်လာတဲ့နိုင်ငံရေးအရာဒီမိုကရေစီနီးကြတရားဝင်ဖြစ်မှုဟာအလွန်ကိုမြင့်မားတဲ့အတွက်ကြောင့်မို့လို့အဲ့ဒီလောက်မြင့်မားတဲ့ Democratic Legitimacy ရထားတဲ့ဒေါက်တာဆတ်စုကြည်အနေနဲ့ဟာဒါပို့ပြီးတော့အနာဂတ်ကိုမျှော်ယီတဲ့ leadership ကိုပြဖို့လိုတယ်အဲ့ဒီဟာအနေနဲ့ကျွန်တော်လုပ်တယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့ဟုတ
်ကဲ့ဆိုတော့ကျွန်တော်ဒုတိယပိုင်းလေးမြေကုန်းလေးသွားတင်ပါတယ်ဆိုတော့ဒုတိယပိုင်းမြေကုန်းကတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒနဲ့တိုင်းရင်းသားတွေရဲ့ဒီပြည်အောင်စုပေါ်မှာဒီညှော်မှန်းချက်ပေါ့ဆိုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီ9နှစ်တတန်းအတွင်းမှာကတော့ဒီတိုင်းရင်းသားအနေနဲ့ဒီလက်ရှိနိုင်ငံရေးဖြစ်စဉ်ပေါ်မှာအားမရမှုတွေရှိတယ်ဆိုတော့ဒီပို့ပြီးတော့မှကိုအားကိုးရမယ်ဆိုတော့ဒီယူဆချက်တွေတိုင်းရင်းသားတွေခြားထဲမှာပြောဆိုဆွေးနွေးကြတာတွေမြင်ရပါတယ်ဆိုတော့ထပ်ပါလေဒီ NLD အနေနဲ့ကဒီမြို့သားတွေဒီဖွဲ့ချုပ်အနေနဲ့ကပြီးခဲ့တဲ့9နှစ်အတွင်းမှာတော့တိုင်းရင်းသားတွေနဲ့ဒီဆက်ဆံရေးခြားထဲမှာတော့ဒီရန်ပို့ပြီးတော့မှကောင်းမွန်တဲ့အခြေအနေတခုကိုမရောက်ခဲ့ဘူးဒါပေမဲ့ဒီနောက်တဲ့9နှစ်ကိုသူတို့ဒီရွေးကောက်ပွဲတွေတော့ထိုင်သွားပြီ။ဆိုတော့နောက်တဲ့9နှစ်ကိုဒီ9နှစ်ကိုထပ်ဥဆောင်ဝင်ရတယ်ဆိုတဲ့အခြေအနေမျိုးမှာဒိုင်းနာတွေနဲ့ဒီအနိုင်ရဒီမြူသားတက္ကသိုလ်ဖွဲ့ချုပ်တဲ့ဒီပါတီရဲ့ဒီဆက်ဆံရေးကိုဘလို့တိဆောက်သွားတဲ့နယ်လို့ယူဆတယ်။ဒီပြည်တော်စုအနာလက်ပြည်တော်စုကိုပျော်မှန်းမယ်ဆိုလို့ချင်းဘလို့သဘောထားတူညီမှုတွေယူသိနေဆိုတာမျိုးရှိတဲ့နယ်လို့ယူဆတယ်ပေါ့။ဒါကိုလည်းအကြံပြုဆွေးနွေးပေးနေကြပါ။အရင်ဆုံးတော့ကျွန်တော်ဒါကိုကိုရဲမျိုးဟင်းကိုစပြီးဆွေးနွေးပေးနေကြပါတယ်ခင်ဗျာ
။ Okay.ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲအပြီးမှာဘာတွေကြားရလဲဆိုတော့ National Unity Government ပေါ့ မျိုးသားညီညွတ်ရေးအစိုးရဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားရတယ်။အာဒါအစိုးရကိုယ်တိုင်ကလည်း National Unity Government ဆိုတဲ့ဟာကိုကျွန်တော်တို့ထုတ်ပြောလာတာတွေ့ရတယ်။ဥစော်ဒီထုတ်ပြောလာတယ်။နောက်ဒေါက်တာမျိုးညွတ်ပြောလာတာကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ကျွန်တော်ပြန်နေနေစိုးရိမ်မှုတာတခုရှိတယ်။ဘာလို့ကျွန်တော်တို့နိုင်ငံရေးကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA တွေမှာညီညွတ်ရေးဆိုတာအမတန်ရှားပါတယ်။ကျွန်တော်နိုင်ငံရဲ့နိုင်ငံရေး DNA တွေမှာညီညွတ်ရေးဆိုတာမရှိဘူးလို့တော့ပြောလို့ရတယ်ကျွန်တော်အမြင်ကဆိုတော့ဘာလို့လဲဆိုတော့ညီညွတ်ရေးဆိုတာကိုလုံးလိုက်ရင်ကွဲထားတာပဲ။ညီညွတ်ရေးဆိုတာကိုတင်တင်ပြောရင်ကွဲထားတာပဲ။အဲ့တော့ဖတ်စာပလာကိုပဲကျွန်တော်တို့ကြည့်ပေါ့။ဒါတကယ်တော့ညီညွတ်ရေးအစိုးရဆိုတာတကယ်ဖြစ်တယ်လဲဖြစ်တယ်မှာ။ဒီနိုင်ငံမှာကျွန်တော်တို့အမြင်ရဆိုရင်ပြဿနာတွေအတော်များတဲ့အခြေအနေရှိတယ်။ဆိုတော့ပြောမယ်ဆိုတော့ structural problem တွေလည်းရှိတယ်။ဒီလူ့ဘဝနိုင်ငံရေးအတိုင်းမျိုးကြီးတစ်ခုလုံးတိဆောက်ထားတဲ့အခြေအနေအရကိုကပြဿနာတွေရှိတယ်။အခြေအနေကြောင့်ဖြစ်လာတဲ့ situational problem တွေလည်းရှိတယ်။အခြေအနေကြောင့်ဖြစ်လာတဲ့ပြဿနာတွေလည်းဒီ COVID ဆိုရင်ဒါအခြေအနေကြောင့်ဖြစ်လာတဲ့ပြဿနာCOVID လွန်ကာလစီးပွားရေးဆိုရင်ဒါကျွန်တော်တို့မျှော်တော့မျှော်လန်းလို့မှန်းလို့မရတဲ့အခြေအနေမျိုးပေါ့အဲ့တော့ညီညွတ်ရေးဆိုတာတကယ်လည်းလိုအပ်တယ်လုပ်ဖို့လည်းလိုတယ်တိုးတောင်ကြတယ်ကျွန်တော်တို့နိုင်ငံရဲ့DNA တွေထဲမှာညီညွတ်ရေးဆိုတဲ့ဟာကအတော်ရှားရပါရဖြစ်တယ်အဲ့တော့ဘလို့များလို့ရင်အဆင်ပြေမလို့စဉ်းစားကြည့်တဲ့အခါကျွန်တော်ကတော့ဗာမြင်လဲဆိုတော့တကယ်တမ်းသာသွားမယ်ဆိုရင်အနည်းဆုံးအဆင့်၄စင်းလောက်တော့သွားတင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့အဲ့အဆင့်၄စင်းကပထမဆုံးတစ်ချက်ကတော့ကျွန်တော်တို့နိုင်ငံမှာမတူပဲပြတဲ့လူမျိုးစုတွေလူအုပ်စုတွေကြီးကြတယ်။သူတို့ပြမာတွေကတော့လူများစုပေါ့ဗျာ။အဲအမျိုးသားမျိုးစုဖွဲ့ချုပ်ဆိုလဲဒါပမာကောင်းဆောင်တွေအများစုရှိကြတော့။မနေ့ကတော့ဟိုတနေ့ကတော့ဒေါက်တာသော်မြတ်မောင်အင်တာဗျူးမှာတော့ပမာစိတ်ဆိုတာမရှိဘူး။ဒါပြည်တော်လူတက်ပဲကြီးကြတယ်။ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအဲ့ဒါမသိမသာဝင်နေတာမျိုးဖြစ်တယ်။ကျွန်တော်ဥပမာလေးတစ်ခုပြောခြင်းနဲ့အဲ့ဒါဘာလဲဆိုတော့58မတိုင်ခင်မှာဥအောင်ဆန်းတို့ ਨੇ ရှမ်းကခေါင်းဆောင်တွေတွေ့ကြချမ်းကဒါလူငယ်ကောင်းဆောင်တွေနဲ့တွေ့ကြတွေ့ကြတဲ့အခါမှာဆွေးနွေးကြရင်လည်းချမ်းပြည်အရေးအနာဂတ်အရေးကိုဆွေးနွေးကြရင်လည်းပြောရင်လည်းဒီဘက်ကဥအောင်ဆန်းတို့ကမတိလိုက်မတိပါတာနဲ့စကားမှားသွားတာရှိတယ်အဲဆိုတော့အဲ့ဒါဘာလဲဆိုတော့အဲ့မှာအခဲကတယောက်ကဟို1930လန်ဒန်စကားဝိုင်းဆွေးနွေးပွဲတုန်းကချမ်းကောင်းဆောင်တွေကိုပြောလိုက်တယ်ပေါ့မင်းတို့ခွဲထွက်ချင်လဲခွဲထွက်မင်းတို့ကကုန်းသွင်းပိတ်နိုင်ငံကြီးမင်းတို့ဘာမှလုပ်လို့မရဘူးဆိုတဲ့ပုံစံမျိုးကြီးသလိုမောသလိုနဲ့ပြောလိုက်တယ်ဥအောင်ဆန်းကလည်းဟုတ်တယ်ဆိုတဲ့ပုံစံမျိုးပြောလိုက်တော့ဟိုဘက်ကတစ်ဖက်ကကျတော့အမတန်နာကျင်ဟိုနာကျင်သွားတယ်ပေါ့ခံစားတော့တော့အဲ့စီဝေးကိုရပ်ပြီးတော့ပြန်သွားတယ်ပြီးတော့မှစာကျွန်တော်တို့ပြန်ပြီးတော့ပို့တယ်စာပို့ပြီးတဲ့အခါကျတော့ဒါပြောတာတော်တော်လေးစိုးတယ်ဆိုတဲ့အကြောင်းပေါ့ပို့တဲ့အခါကျတော့အဲ့တော့ကျွန်တော်တို့ပထမဆုံးတစ်ဆင့်ကဘာလို့လဲဆိုတော့လူနေစုတိုင်းရင်းသားတွေရဲ့ဟိုကြီးဟိုခံစားချက်တွေကျွန်တော်တို့ဟိုအခြေအနေတွေကိုတိတိကျကျနားလည်ဖို့လိုတယ်နားလည်ပေးနိုင်ဖို့လိုတယ်အဲ့ဒါဟာအမတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်တကယ်လို့ဒါအဲ့လိုမဟုတ်ဘဲနဲ့ဟာရဟာတို့မှတော့အိုက်စိတ်မရှိပါဘူးဆိုပြီးတော့မတိလိုက်မတိပါတာပြောတဲ့ဟာတွေကဒဏ်ရာတွေဖြစ်သွားနိုင်တယ်အဲ့တော့ဒဏ်ရာတွေပထမဆုံးစဉ်းစားတော့ဒဏ်ရာတွေမပေးနိုင်ဘူးမပေးကြဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့တစ်ချက်ပေါ့ဒုတိယတစ်ချက်ကကြတော့ကျွန်တော်အမြင်ကတော့တကယ်လို့ဒါညညရေးကိုသွားမယ်ဆိုရင်လောက်ခက်ခက်ခက်ခဲတဲ့အခြေအနေမှာသွားမယ်ဆိုရင်ဟိုနေရာလေးကိုဝင်ကြီးခန့်ဒီနေရာလေးကိုဝင်ကြီးခန့်အခြေအနေမျိုးဟိုနေရာလေးကလူကိုကျွန်တော်တို့ရာထူးပေးဒီနေရာလေးကလူကိုရာထူးပေးအခြေအနေမျိုးနဲ့တော့အဆင်မပြေနိုင်ဘူးလို့ကျွန်တော်တို့မြင်တယ်။အဲကျွန်တော်တို့ political science မှာတော့သုံးတယ်ဗျ office seeking alliance ဆိုခေါ်တာပေါ့။ရာထူးပေးပြီးတော့ကျွန်တော်တို့ကမဟာမိတ်ဖွဲ့တဲ့ဟာမျိုးပေါ့။ဆိုတော့ဒါမှကျွန်တော်တို့ကနက်နက်ချမ်းချမ်းဖြစ်နေတဲ့ပြဿနာရာထူးပေးုံနဲ့တော့အဆင်မပြေနိုင်ဘူးလို့မြင်တယ်။ဆိုတော့အဲ့တော့ကျွန်တော်တို့ဘယ်လိုမြင်လဲဆိုတော့တကယ်တမ်းသွားတင်နေဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့သူ့ရဲ့မျော်ရည်ချက်ပြည်အောင်စုနဲ့သူ့ရဲ့မျော်ရည်ချက်သူ့ရဲ့သဘောထားသူ့ရဲ့မူဝါဒကိုပထမမဟုတ်တခြားထုတ်ပြန်မှုလိုတယ်လို့မြင်တယ်။အဲဒီထုတ်ပြန်မှုပေါ်မှာအခြေခံပြီးအဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဖြစ်နိုင်မယ်ဆိုတော့အမျိုးသားပြန်လဲတည်မြဲရေးနဲ့ Democracy Federal ပြည်အောင်စုတိဆောက်ရေးမူဝါဒဆိုတာထုတ်ပြန်ရေးနဲ့အဲဒီမူဝါဒပေါ်မှာအခြေခံပြီးတော့ဆွေးနွေးမှုတွေလုပ်တင်တယ်လို့ကျွန်တော်တို့မြင်တယ်။တတိယတစ်ဆင့်ကတော့အလုပ်သဘောအရလည်းကျွန်တော်တို့ကတည်တည်ချာချာပြနိုင်မှုလို့ရတယ်။တစ်ဖက်မှာဆွေးနွေးနေရင်တစ်ဖက်မှာလည်းအလုပ်သဘောအရတည်ချာပြနိုင်မှုလို့ရတယ်။အလုပ်သဘောအရပြတယ်ဆိုတဲ့နေရာမှာတော့ကျွန်တော်မြင်တာတော့ဗျာအာအခုနိုင်ငံရေးအရာနိုင်ငံရေးယုံကြည်ချက်အရာဖန်ဆီးခံထားတဲ့တိုင်းရင်းသားကောင်းဆောင်တွေရှိတိုင်းရင်းသားကောင်းဆောင်ရှိဆိုတော့အဲ့ဒါမျိုးတွေဆိုရင်တော့ကျွန်တော်ထင်တယ်အပြန်အလှန်ဆွေးနွေးမှုတွေကတစ်ဆင့်ဒါတကယ်တမ်းဟိုမျိုးသားပြန်လည်တည်မြဲရေးကိုလိုချင်တယ်ဆိုရင်ပြန်လည်ဆွေးနွေးမှုတွေကတစ်ဆင့်ကျွန်တော်တစ်ဖက်နဲ့တစ်ဖက်အဲ့ဒါမျိုးတွေမလုပ်အောင်အဲ့ဒါမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့ဖြေလျှော့ပေးဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်နောက်ဆုံးအချက်ကတော့ကျွန်တော်ထင်တယ်ဟိုဆွေးနွေးမှုတွေပါတယ်ဆိုတာကတဘောတူညီမှုရတယ်ပြီးရင်ပြန်ပြတ်သွားနိုင်တဲ့ဟာမျိုးပေါ့အဲ့ဒါကိုခန့်ခဲမှမှထိန်းနိုင်တာကတော့ institution တွေကခန့်ခဲမှမှထိန်းနိုင်တယ်နောက်ဆုံးအဆင့်ကတော့အဲ့ဒီ institution တွေကိုလည်းနေရာတွေဘောင်တွေချဲ့ပေးပြီးတော့ခြေခင်းလက်ခင်းတောင်းအောင်လုပ်ပေးတင်တယ်လို့ကျွန်တော်တို့မြင်တယ်ဆိုပါတော့ဗျာဆွေးနွေးမှုတွေမဟုတ်ဘဲနဲ့ယာရူးတသက်ပေးတာမျိုးမဟုတ်ဘဲနဲ့ပြည်နယ်လွတ်တော်ပြည်နယ်အစိုးရရဲ့ဘောင်တွေကိုချဲ့ပေးတာမျိုးလုပ်တင်လက်တွေမှာလုပ်တင်တယ်လို့မြင်တယ်အဲ့တော့အဲ့ဒီအဆင့်၄စင်းကိုလုပ်နိုင်ရင်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာနိုင်ငံရေးယဉ်ကျေးမှုတ တရက်အတစ်တရက်ပေါ်လာနိုင်တယ်အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့ DNA ထဲမှာမရှိတဲ့ညညရေးကိုအတစ်တရက်ကျွန်တော်တို့နိုင်ငံရေးရည်မှုအတစ်တရက်နဲ့အစားထိုးနိုင်မယ်လို့ကျွန်တော်တို့မြင်မိတယ်ပေါ့အဲ့အဆင့်၄ဆင့်ကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကိုထမင်းရဲ့ဒီပေါ်မှာတစ်ချက်တော့ဆင်းနေပေးပါလား
ဟုတ်ကဲ့အာကျွန်တော်ကကိုရဲ့ပြောသွားတာတွေကအလွန်ကောင်းပါတယ်အာကိုရဲ့ပြောသွားတော့ပြောစရာတောင်မကြံတလောက်ပါပဲအဲ့တော့ကျွန်တော်ကထပ်ဖြည့်ပြီးတော့တစ်ခုနှစ်ခုလောက်ပဲဆွေးနွေးကြမှာပထမတစ်ခုကတော့ဘာတော့ဆိုရင်အခုလက်ရှိပေါ့နော်လူနည်းစုတွေတိုင်းရင်းသားတွေပေါ့နော်လူနည်းစုတွေကျွန်တော်ကလူနည်းစုလို့ပြောရတဲ့အကြောင်းရင်းကတိုင်းရင်းသားဆိုလို့ရှိရင်ဗမာမပါဘူးဗမာပါတယ်ဆိုတဲ့ debate ကိုရှောင်ကျင်လို့ရောတခါပြီးတော့တိုင်းရင်းသား debate ကိုရှောင်ကျင်လို့လည်းပါပါတယ်အဲ့တော့လူနည်းစုတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှေ့ကိုဆက်ပြီးတဲ့အခါကျတော့အမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တင့်မြတ်ရေးအစိုးရလို့လုပ်တဲ့အခါမှာဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်တီချာပေါက်ကတော့ကျွန်တော်တို့အပေးယူအလျှော်တင်းတွေလုပ်ကိုလုပ်အောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကဒေါ်ဆန်းစုကြည်အနေနဲ့ကဒီလောက်ရထားတဲ့ကျွန်တော်ခုနပြောခဲ့သလိုပဲဒီမိုကရေစီနီးကြလူထုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာထက်ကိုအမင်းစုကိုပေးတာအဲ့တော့အဲ့ဒီဟာကလည်းကျွန်တော်တို့ကပဂရိအခြေအနေပေါ့နော်လက်ရှိရှိနေတဲ့အခြေအနေဆိုတော့အဲ့ဒါလည်းကျွန်တော်တို့ကမေ့လို့မရအောင်အဲ့တော့အဲ့လိုအခြေအနေမျိုးမှာဒေါ်ဆန်းစုကြည်အနေနဲ့လူနည်းစုတွေနဲ့ဆွေးနွေးဖို့လိုတယ်လူနည်းစုနိုင်ငံရေးပါတီနဲ့ဆွေးနွေးဖို့လိုတယ်။အဲ့ဒါမှလည်းအမျိုးသားပြန်လည်တင့်မြတ်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရဆိုတာမျိုးကဖြစ်မယ်။အဲ့ဒီမှာ NLD ကဘာလုပ်ဖို့လိုတယ်ဆိုပထမတစ်ခုကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုစမှတ်အနေနဲ့မယူဖို့လို့ကျွန်တော်အပညာရဲ့စကားကတော့ဘာလို့ဆိုတော့ vantage point လို့ခေါ်တာပေါ့။အဲ့တော့ကြည့်မယ်ဆိုရင်ဒီကနေပဲကြည့်ရ။ဒီ shoot down ကနေပဲကြည့်ရ2008ကိုစမှတ်အနေနဲ့ကျွန်တော်တို့ယူစရာဘာကြောင်းမှမရှိဘူး။ခုနကကျွန်တော်ဆွေးနွေးတဲ့ဟာကိုပဲပြန်ကောက်ရရင်ဒီ democratic legitimacy ဟာဖွဲ့စည်းပုံအသိရေးလို့ရတဲ့ legitimacy အဲ့တော့ကျွန်တော်တို့က2008ကိုစမှတ်အနေနဲ့မယူပါနဲ့မယူဘဲနဲ့ NLD အနေနဲ့အလွန်ရဲရဲဝံ့ဝံ့လုပ်ဖို့လိုဒီအခြေအနေဟာရဲရဲဝံ့ဝံ့လုပ်ရမယ့်အခြေအနေ democracy ကို democracy federal ကိုတကယ်ယုံနယ်ဆိုလို့ရှိရင်လူနည်းစုတွေနဲ့တည်တည်ချာချာညှိနှိုင်းဆွေးနွေးပြီးတဲ့အခါကျတော့အခုလက်ဆုပ်လက်ကမ်းရထားတဲ့လူတို့ကအနှင်းလိုက်တဲ့ mandate ကိုကြဲကြဲပြန့်ပြန့်သုံးဖို့လိုအဲ့တော့ခုနကကိုရဲပြောသွားတဲ့ဟာတွေပေါ့နော် institutions တွေအကောင့်ထဲပေါ်ရမယ်တခါပြီးတဲ့အခါကျတော့ cherry pick မလုပ်နဲ့ဝင်ကြီးနေရာပေးတဲ့ဟာမျိုးမလုပ်နဲ့ဒီဟာက consensus ပေါ့ညီနိုင်ဆွေးနွေးမှုကိုပို့ပြီးကြဲကြဲပြန့်ပြန့်လုပ်ရမယ်ဟာမျိုးဘယ်ပါတီကတော့ဘသူ့ကိုကြိုက်တယ်အဲ့ဒီလူကိုသွားပြီးတဲ့အခါကျတော့ဝင်ကြီးပေးခန့်လိုက်မယ်လုံလိုက်ဆိုတဲ့ဟာမျိုးထက်ကိုမဟုတ်ပဲနဲ့အော်တိုင်းရင်းသားလူနည်းစုနိုင်ငံရေးပါတီတွေမှာဆိုသူတို့တောင်းဝန်ခံရတဲ့မဲဆန္ဒရှင်တွေရှိတယ်အဲ့တော့ခုနကပြောသလိုမျိုးလက်တင်ရလူကိုခေါ်လိုက်တာမျိုးမဟုတ်ပဲနဲ့အဲ့ဒီပါတီတွေနဲ့ညှိနှိုင်းပြီးတော့ရလာတဲ့ရလက်တွေကိုဖြည့်ရှင်းဆောင်ရွက်ခြင်းအပြင်အဲ့ဒီနိုင်ငံရေးပါတီများကလူနည်းစုပါတီများတာဝန်ခံရတဲ့ပြည်သူလူထုကိုလည်းတာဝန်ခံပြီးသားဖြစ်တယ်ဒီလိုစကားမျိုးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေစီကကြားရတဲ့အတွက်လည်းဝမ်းသာပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်မဲမပီးတဲ့လူတွေအတွက်လည်းဒီအစိုးရကလုံမယ်ပေါ့နော်အဲ့တော့ပြန်ပြီးတော့ချုပ်ရလို့ရှိရင်တော့2008ကိုစမှတ်အနေနဲ့မယူပါနဲ့2008ကိုကြော်ပြီးတော့ကြည်ပါဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုတောင်မှပြောလို့ရနေတဲ့ legitimacy ရှိနေပါလေအဲ့ဒါကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်ဆန်းစုကြည်နဲ့ရဲရဲဝံ့ဝံ့သုံးပါသုံးပြီးတဲ့အခါကျတော့လူနည်းစုတွေနဲ့စကားပြောပါတကယ်တော့ဒီတိုင်းပြည်မှာလူရာကဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်အဲ့တော့ဖက်ဒရယ်ပြည်ထောင်စုရမှအမျိုးသားပြန်လည်တင့်မြတ်ရေးမျိုးသားညီညွတ်ရေးဆိုတာဖြစ်မှာပါအဲ့တော့အဲ့ဒီအတွက်ကိုရဲရဲဝံ့ဝံ့လုပ်ဆရာရှိတာကိုပြက်ပြက်သားသားလုပ်ပါလို့ကျွန်တော်ကတော့အဲ့ဒီဟာကိုဆွေးနွေးလို့ပါတယ်ခင်ဗျဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်ဒီဆရာမဒီ Cherry Bar ကိုနည်းနည်းလေးဖြည့်ပြီးဒီမေးခွန်းကိုဖြည့်မေးချင်တာကတိုင်းသားတွေဘက်ကရှုမြင်တဲ့ပုံစံမှာထည့်ပြီးပြောစေချင်ပါတယ
်ဒီကျွန်မပထမအချက်အနေနဲ့ဆွေးနွေးချင်တာကဒီကျွန်မတို့မြန်မာနိုင်ငံလို့ပြောလို့ရှိရင်ဒီနိုင်ငံတော်တနင်္ဂနွေလုံးကိုခြုံငုံပြီးတော့ကျမတို့ရဲ့ common vision ပေါ့ကျမတို့ဘယ်နဲ့ဘယ်ဘက်ကိုဦးတည်ချင်တာလဲဆိုတော့ကို vision ကိုကျမတို့အရင်ဆုံးဆွေးနွေးဖို့လိုအပ်တယ်လို့ထင်တယ်ဒီထဲမှာဟိုလူနည်းဘာတိုင်းရဲ့လူနည်းစုကကျမတို့ဒီဟိုလူမျိုးရလူနည်းစုကလူအများစုကအားလုံးဘုံသဘောတူညီနိုင်တဲ့ vision ကိုကျမတို့တည်ထောင်ဖို့လိုအပ်မယ်ဒီလိုမျိုး vision လုပ်တဲ့အချိန်မှာအားလုံးပါဝင်ဖို့လို့ကျမပြောနေတာကဘာဖြစ်လို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံကနှစ်ပေါင်း90လုံးလုံးကလူတဦးရဲ့no personality ပေါ်မှာအခြေပြုပြီးတော့ institution တွေနဲ့တည်ဆောက်လာခဲ့တယ်နိုင်ငံရေးပါတီတွေနဲ့တည်ဆောက်လာခဲ့တယ်ဒီလူတူချင်းကမရှိတော့ဘူးဆိုလို့ရှိရင်ကျမတို့သဘောတူညီခဲ့သမျှဟိုလက်ပတ်ထိုးခဲ့သမျှဟာအမေပုံထဲရောက်သူဖြစ်သွားတယ်အားလုံးသဘောတူနိုင်တဲ့အရာကို to collective leadership the movement ne သွားဖို့အတွက်ကျမတို့တော့လိုအပ်တယ်လို့ထင်တယ်။နောက်တစ်ခုကဒီ common identity ပေါ့ကျမတို့မြန်မာနိုင်ငံမှာရှိနေတဲ့ဘယ်သူမှဆိုကတဟိုလက်ခံနိုင်တဲ့ identity ကပါလေ။ဆိုတဲ့ဟာကကျမတို့ဒီဟိုဒီ NLD 2020ကနေတောက်ချောက်ဒီကိစ္စတွေကိုပုံပွင့်လင်းလင်းဟိုကိုယ့်ရဲ့စိတ်ထဲမှာရှိတဲ့ဟာမျိုးတွေကိုခံစားလာခဲ့တဲ့ background မျိုးစုံကနေဟိုခံစားလာခဲ့တဲ့အရာတွေကိုစပွဲပေါ်တင်ပြီးတော့မှပုံပွင့်လင်းလင်းဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်ဒီ vision နဲ့ဒီ common identity common vision နဲ့ common identity နဲ့ကိုပေါ့လက်တွေ့ချက်ချက် NLD ဆိုရကလုပ်နိုင်တဲ့အရာကကျွန်တော်ဒီတိုင်းသားလူနည်းစုပါတီအမေရိကန်ပြောနေတဲ့ state constitution ပြီးနေဖွဲ့စည်းပုံဒါကလည်းပဲအရင်ဆွေးနွေးဖို့လိုအပ်တယ်ဒါပေမဲ့ state constitution ကိုပြီးနေဖွဲ့စည်းပုံကိုမဆွေးနွေးခင်မှာဘယ်လိုမျိုး federal structure နဲ့တွားချင်လဲဆိုတဲ့ဟာကိုဆွေးနွေးဖို့လိုအပ်တယ်ကျမတို့ဒီ democracy လှုပ်ရှားမှုပြပမှာရှိနေတဲ့ exact government NCGUB ခင်မှာရောဟိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းတီတော်တော်များများမှာရောတိုင်းသားပါတီတွေမှာကိုရှိပင်နေမှုတွားတယ်ဒါမဲ့ဒီ ship in မှုအပေါ်မှာဘယ်လောက်ထိကျမတို့ဆွေးနွေးလို့ရမလဲเนาะဟိုလောလောဆယ်ရှိနေတဲ့ပြည်နယ်ပြည်မှာဂျန်နယ်ပြည်နယ်တွေဘယ်လိုမျိုးဆက်ပြီးလုပ်ဖို့လိုအပ်တယ်လဲဆိုတဲ့ဟာတွေကိုကျမတို့ဆွေးနွေးဖို့တော့လိုအပ်တယ်လို့ထင်တယ်အဲ့ဒါမျိုးတွေကိုခက်ခဲနေတဲ့အရာတွေကိုအမဲရှောင်ထားမယ်ဆိုလို့ရှိရင်ကျမတို့သွားပြီးတော့မှလက်နဲ့လက်မချဘူးငင်းချင်းလည်းမရနိုင်ဘူးလောလောဆယ်တင်တာမကြဘူးဒါပေမဲ့နောက်မကြည့်တဲ့ခါတည်းပြန်ဖောက်လာမယ်ဒါမျိုးတွေနဲ့ပဲကျမတို့ဖြစ်သွားမှာဆိုလို့ခက်ခဲနေတဲ့အရာတွေကျမတို့မပြောချင်နေတဲ့ရှောင်နေတဲ့အရာတွေကိုကျမတို့အကုန်လုံးစပွဲပေါ်မှာဆက်ပြီးတော့ဆွေးနွေးဖို့လိုအပ်တယ်လို့ကျမထင်တယ်ဒီလိုမျိုးဒီ2020နောက်လျှောက်ကျမတို့ရဲ့အနာဂတ်ခုနဆရာမီးတဲ့ဟာဘယ်လိုမျိုးသွားဆင်ခြင်လဲဘယ်လိုမျိုးမြုံမှန်းလဲဆိုတဲ့နေရာမှာကျမမြုံမှန်းတာကတော့လက်တွေ့လုပ်ရမယ့်ဟာတွေရှိတယ်စပွဲပေါ်မှာဆွေးနွေးရမယ့်ဟာတွေရှိတယ်အဲ့လိုလုပ်နေတဲ့အချိန်မှာနားထောင်ဖို့လိုအပ်တယ်ခုတပည့်နဲ့တပည့်ရဲ့စကားကိုတိတိကျကျနားထောင်ဖို့တပည့်တိုင်းသားတွေဘက်ကဘာဖြစ်လို့ဒီလိုမျိုးခံစားချက်နဲ့ပြောနေရတယ်လဲဆိုတဲ့ဟာတိုင်းသားတွေရဲ့နေရာမှာဝင်နေကြည့်ပြီးဖို့သူနည်းလကောင်းပဲကိုရီဘက်ကလည်းပဲဘာဖြစ်လို့သူတို့ဘက်ကဒီလိုမြင်နေတယ်လဲဆိုတဲ့ဟာမျိုးတွေကိုဝင်ကြည့်ပြီးဖို့ရအတွက်လိုအပ်တယ်ဒီလိုမျိုးခေါင်းဆောင်မှုပိုင်းဆိုင်ရာမှာတပည့်နဲ့တပည့်ဟို empathy ပေါ့နော်ဒီနာမှုတွေနဲ့နားထောင်နေဆိုလို့ရှိရင်တော့တော်တော်များများကျမတို့ရဲ့နိုင်ငံရေးပြဿနာတွေလည်းပြည်လည်နိုင်မယ်လို့တော့ကျမတို့ဟိုထင်တယ်ဒါကလက်တွေ့လုပ်နိုင်တဲ့အရာတွေဖြစ်တယ်ဒီလိုမျိုးလုပ်ဖို့ရတဲ့ပိတ်ဆံတပြားမှမလုပ်ဘူးတင်းနဲ့လည်းမလုပ်ဘူးဒါကနှလုံးသားပဲဖြစ်တယ်ဆိုတာတော့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအချိန်ကတော့လည်းပြည်ဝအတွက်ကြောင့်ဒီမှာပဲဆွေးနွေးဖို့ကျွန်တော်ရည်ချင်ပါတယ်ခင်ဗျအဲ့တော့ဘူပါဝင်ဆွေးနွေးပေးကြတဲ့ဆရာမချယ်ရီယာချယ်ရီကောင်အကူရဲမျိုးခင်ကိုမင်းကိုထမင်းလေးတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျ
စနေညအတွက်သတင်းပတ်ဆင်ခန်းစာတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေကမဲဆက်လက်တွေကိုဒေသဆိုင်ရာတာဝန်ရှိသူတွေအတည်ပြုထုတ်ပြန်လို့မရအောင်တားဆီးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့သူ့ရဲ့ Republican မဟာမိတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။လူဝင်မာ၃ရက်ရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာကိုလက်မခံဘဲဥပဒေကြောင့်ပြတရားဆွဲဆိုတာတွေအရေးနိုင်နေချိန်မှာပဲအခုလိုဆက်ပြီးစူးစမ်းနေကြတာပါမီရှိဂန်ပြည်နယ်မှာသမ္မတရွေးကောက်ပွဲချက်လက်ပြောင်းသွားစေမဲ့ဘယ်လိုအချက်လက်မျိုးမှသူတို့မှမရှိဘူးလို့ပြည်နယ်လွှတ်တော်ခေါင်းဆောင်တွေဖြစ်တဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mike Shockey နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Lee Chatfield တို့ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့တောက်ကြနေကအင်ဗီဒိုမှာတွေ့ဆုံပြီးတဲ့နောက်အဲ့လိုပြောတာဖြစ်ပြီးမီရှိဂန်ပြည်နယ်ရဲ့ကနဦးမဲကြီးတွက်မှုမှာဒုသမ္မတဟောင်း Joe Biden အနိုင်ရတယ်ဆိုတာတွေ့ထားရတာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဂျော်ဂျီယာပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတယ်ဆိုတာပြည်နယ်အုပ်ချုပ်ရေးမှူးနဲ့အတူရွေးကောက်ပွဲဆိုင်ရာပြည်နယ်ထိပ်တန်းတာဝန်ရှိသူတွေကတောက်ကြနေမှာအတည်ပြုခဲ့ကြပါတယ်။မဖြစ်မနေလုပ်ရတဲ့ဆန္ဒမဲတစ်ခုချင်းစီကိုလက်နဲ့ပြန်ရှည်တွက်တာတောက်ကြနေကပြီးသွားပြီးတဲ့နောက်ရလဒ်ကိုအတည်ပြုထုတ်ပြန်တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိပ်တန်းကျောင်းသားတွေဦးဆောင်တဲ့ဒီကနေ့ဆန္ဒပြပွဲတွင်လူထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေကပညာရေးပြုပြင်ပြောင်းလဲဖို့တောင်းဆိုကြသလိုဝန်ကြီးချုပ်နှုတ်ထွက်ပေးဖို့နဲ့ဘရင်အာနာစော့ချရေးတို့ကိုလည်းတောင်းဆိုကြပါရခင်ဗျာ။စနေနေ့ညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the Voice of America, Washington.